ခန္ဓာနာယောဂီယံပန္တရာကောင်းတဲ့ယခုချိန်ကမှသာပြီးသစ္စာတရားလုံးပြီးတရားမျက်နှာကြားရမှာဖြစ်ပါတယ်။မြတ်စွာဘုရားတခင်ကတော်မြတ်ကြီးလက်ထတော်အခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးတာဝတိပြင်မူစေတဝန်ကျောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်လာဥကြတဲ့တရားနာပရိသတ်ပန္တရာကောင်းတို့ဒိနာကတရားနာညာကခလားဆိုင်တဲ့သောတပတိမေညာတဂရာဂามိမေညာနာဂามိမေညာအရဟတမေညာများအတိအတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်ပေါ်တော်ကောင်းတို့သည်နာဂတရားနာညာငါခန္ဓာဆိုင်တို့သောတပတိမေညာများယနေ့ကြပါစေတဂရာဂามိမေညာများယနေ့ကြပါစေအနာဂามိမေညာများယနေ့ကြပါစေအရဟတမေညာများယနေ့ကြပါစေတို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုအစတင်မှာဖြစ်ပါတယ်ဒီတော့အလုံးသောယောဂီအပေါင်းတော်ကောင်းတို့တရားရှုမှတ်တဲ့အလုံးစရာကိုယ်ကရနဲ့လုပ်တဲ့အလုံးလားစိတ်နဲ့လုပ်တဲ့အလုံးလားစိတ်နဲ့လုပ်တဲ့အလုံးဖြစ်ပါတယ်ကိုယ်ကရနဲ့လုပ်တဲ့အလုံးမဟုတ်တဲ့အတွက်ခန္ဓာကိုယ်အားစွမ်းနဲ့ပင်ပင်ပန်းပန်းအင်တိုင်းအားတိုင်းတွန်းထိုးပြီးတော့ကြုံယုံပြီးတော့ဆောင်ရွက်ညာတော်လည်းပဲဝိပဿနာဉာဏ်ဆိုတာဖြစ်ခြင်းမှာဖြစ်တာပါเนาะဝိပဿနာဉာဏ်ဆိုတာစိတ်ရဲ့အလို့ဖြစ်တဲ့အတွက်အဓိကကတော့မိမိတို့ရဲ့တန်တမ်းမှာစိတ်ရဲ့အခြေခံလေးတွေပြည့်စုံနေဖို့အရေးကြီးပါတယ်စိတ်ရဲ့အခြေခံမှမပြည့်စုံရင်ဝိပဿနာဉာဏ်ဖြစ်ဖို့ရံအမတ္တခဲရင်ပါလေ။ဘုန်းကြီးတော်ဝိသုဒ္ဓိမတ်တဂရများမှာဆိုလို့ရှိရင်တိလဝိသုဒ္ဓိကိုပြပြီးတော့ဒုတိယမြောက်အဆင့်မှာစိတ်တဝိသုဒ္ဓိကိုပြထားတယ်။တိလနဲ့စင်ကြယ်ပြီးတော့စိတ်ရဲ့စင်ကြယ်မှုကိုရအောင်ယူရမယ်ဒီလိုလေးပဲရတယ်နော်မြတ်စွာဘုရားတခင်ကရောမြတ်ကြီးကလည်းပဲတိနေပဋိဌာယနရောသပိညောစိတ်တံပိညင်စပါဝယံအတာပိညင်ပကောဘိက္ခုသောအိမဝိသရိယသတံလို့ဒီလိုပြထားတယ်တိလာဆိုတဲ့အခြေခံအပေါ်မှာတည်ပြီးတော့မိမိရဲ့သမာဓိဆိုတဲ့စိတ်ပွားများတဲ့ပွားများအောင်ကြိုးစားပြီးတော့ဝိပဿနာပညာဘာဝနာပညာဝိပဿနာပညာမဲ့ပညာတွေကိုရကြိုးစားသွားရမယ်ဆိုရင်တဏှာဆိုတဲ့ကိလေသာကိုအမြင့်ပြဖယ်တတ်နိုင်ပါလိမ့်မယ်မြတ်စွာဘုရားကလည်းမဟောဘူးလားဟောတယ်မြတ်စွာဘုရားဟောထားခဲ့တဲ့ဒေသနာကိုခြေခံပြီးတော့ဝိသုဒ္ဓိမထကရာဆရာကခုနပြောခဲ့တဲ့တိလဝိသုဒ္ဓိကိုခြေခံပြီးစိတ်တဝိသုဒ္ဓိကိုရအောင်ယူရမယ်ဒီလိုပြောရခြင်းဖြစ်တာပေါ့နော်အဲဒါတိလဝိသုဒ္ဓိဆိုတာကဒီနေရာမှာတိလရဲ့စင်ကြယ်မှုကိုပြောတာပါအဲဒါတိလရဲ့စင်ကြယ်မှုဘယ်တိုင်းသာအထိစင်ကြယ်မှတိလရဲ့စင်ကြယ်မှုဖြစ်နိုင်တယ်လဲဆိုရင်ခွန်ကြီးတို့သာရိပုတ္တရမှာတော့၅ပါးတိလလုံးကျင်ရင်ပဲတိလစင်ကြယ်မှုလုံလောက်ပါပြီလို့ဒီလိုလဲဆိုကြတာပေါ့နော်ယဟန်တော်များမှာပါတိမောကသံဝရတိလလုံခြုံရမယ်လူပုဂ္ဂိုလ်များမှာ၅ပါးတိလအ ਨੇ ဆုံးလုံခြုံရမယ်ဒီလိုပြထားတယ်သို့တော်လည်းပဲဘုန်းကြီးတို့ဒီရသဗျာသခင်ကရောမြတ်ကြီးလက်ထက်တော်ခါကာလကသာရကကလေးတွေလိုက်လံပြီးတော့ကြီးလိုက်တဲ့အခါကျတော့ငါမသီလာဘယ်ချိန်မှာလုံရမလဲဆိုရင်အဲဒီတရားရှုမှတ်တဲ့အချိန်မှာလုံဖို့ပဲအဓိကဖြစ်ပါတယ်သောတော်တော်ကပြောငါမသီလာတရားမရှုမှတ်မီကြိုတင်ပြီးတော့ငါမသီလာလုံငယ်ခြင်းမလုံငယ်ခြင်းကအဓိကမဟုတ်ပါဘူးเนาะသောတော်တော်ကငါမသီလာလုံငယ်ခြင်းလုံခဲ့မယ်မလုံခဲ့ခြင်းမလုံခဲ့ဘူးဒါပေမဲ့ယခုတရားရှုမှတ်ဖို့ရင်ပြင်ဆင်နေတဲ့အချိန်မှာငါးပါးသီလလုံခြုံနေရင် တရားရှုမှတ်ဖို့အတွက်မိမိရဲ့အခြေခံသီလပြည့်စုံနေပြီလို့ဒီလိုကြီးစားလို့ရပါတယ်။ဧကလိမာလာမထေရကြီးတို့နော်ဓမ္မသတိကခိုးသူကြီးတို့ဧကလိမာလာခိုးသားကြီးဆိုလို့ရှိရင်မြတ်စွာဘုရားနဲ့မတွေ့ခင်ကဘယ်၅ပါးသီလဆောင်ကြုံလဲ။လူပေါင်းများစွာရဲ့အသက်ကိုတတ်လာခဲ့တဲ့ပုဂ္ဂိုလ်ကြီးတွေလူပေါင်းမလောက်တော့တတ်လဲ1000လောက်တော့ဟုတ်တယ်မလားလက်ညှိုးပေါင်း1000လောက်သာပြောတာနော်အဲ့ဒီလက်ညှိုးပေါင်း1000ရဖို့ရန်အတွက်လူပေါင်းက1000မကသူတတ်ခဲ့ရတာပါမြတ်စွာဘုရားနဲ့တွေ့တဲ့အချိန်မှာလည်းပဲဒီနေ့လက်ညှိုးတစ်ချောင်းပဲလူတော့တယ်အဲ့ဒီတစ်ချောင်းရလို့ရှိရင်သူ့ဆရာကလက်ညှိုး1000နဲ့ပူဇော်နိုင်မယ်တော်ရမှာနေရတာပင်မလဲပင်မလာပြီအစားတော့လဲပြက်လာပြီအဲ့ဒီလည်းပြက်လာပြီဒီနေ့တော့ဘလူပဲတွေ့တွေ့တွေ့တဲ့လူကိုတတ်ပြီးတော့ဒီလည်းညှို့ရအောင်ယူမယ်လို့ပါဏာတိပါဒစေရနာတွေသူ့ရဲ့သံတမ်းမှာတစ်ဖွာဖွာမပေါ်ဘူးလားပေါ်နေပေါ်နေဒါကိုခွန်ကြီးတို့ယောဂီများအတိအပြုကိုဖြစ်ပါတယ်ဒါပေမဲ့မြတ်စွာဘုရားသခင်ကရောမြတ်ကြီးနဲ့တွေ့လိုက်တဲ့အခါကျတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကရှိကံကြွသွားအင်္ဂုလိမာလာလို့ခေါ်တဲ့ဟိန္ဒကကနောက်ကပြီးပြည်ဘလောက်ပဲပြည်လိုက်ပြည်လိုက်ဆေဟကိုသူမမိဘူးအဲ့ဒီလိုမမိတော့အင်္ဂုလိမာလာလို့ခေါ်တဲ့အဟိန္ဒကကလှမ်းပြောတယ်ယဟန်ကြီးဘာလို့ဒီလောက်တောင်ပြည်နေရတာတော့ငါ့ကိုကြောက်လို့ပြည်နေတာလားဒီလိုသူကလှမ်းပြီးတော့မေးလိုက်တာပေါ့အဲ့ဒီတော့မေးလိုက်တော့မြတ်စွာဘုရားကပြောတယ်ဟာအဟိန္ဒကငါပြင်းနေတာမဟုတ်ဘူးသင်္ဃသာပြင်းနေတာငါပြင်းနေတာမဟုတ်ဘူးသင်္ဃသာပြင်းနေတာဒီစကားလေးပြန်ပြောလိုက်တယ်ဒီနေရာမှာအဟိန္ဒကရဲ့မဲလို့ရင်ပြင်းတယ်ဆိုတာယခုလမ်းကြောင်းပေါ်မှာတလမ်းချင်းတလမ်းချင်းပြင်းနေခြင်းကိုရည်ရွယ်ပြီးတော့ပြောတာမြတ်စွာဘုရားသခင်ကတော်မြတ်ကြီးရည်ရွယ်ပြီးတော့ပြောလိုက်တဲ့စကားကသံတရာကိုရည်ရွယ်ပြီးတော့ပြောတာအဟိန္ဒကသည်ကိလေသာမကုံသေးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သံသရာခရီးဆက်မလှမ်းရဘူးလားလှမ်းရအောင်မြတ်စွာဘုရားသည်ကိလေသာကုံခန်းနေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သံသရာခရီးလှမ်းစရာမလိုတော့ဘူးသံသရာအလေရက်သွားပြီသံသရာခရီးလည်းလှမ်းစရာမလိုတော့ဘူးရက်သွားပြီဒါကြောင့်ငါဟာသံသရာခရီးကိုပြင်းနေတာမဟုတ်ဘူးငါရက်နေတဲ့ပုဂ္ဂိုလ်သင်္ကသာသံသရာခရီးလမ်းမှာယခုလိုအကုသို့ကံဒီမြောင်များစွာတင်နေတဲ့ကံကြွေးတွေတင်နေတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အဲ့ဒီကံကြွေးအမျိုးမျိုးကိုဘဝပေါင်းများစွာသင်ခန္ဓာနဲ့ဆက်ရအောင်ပါဒါကြောင့်သံသရာမှာသင်္ကသာပြင်းနေတာပြင်းစေပြေးဘူးပြင်းစေပြေးလက်တာနော်ငါဘုရားကတော့ပြေးဖို့ကြတာမှန်တယ်ပြေးစေမှန်တယ်ပြေးလက်တာမဟုတ်တော့ဘူးငါဘုရားရက်သွားပြီဒီဘဝမှာပဲငါဖျားရက်သွားပြီငါမပြေးတော့ဘူးဒီလိုရွယ်ပြီးတော့ပြောလိုက်တာဒါပေမဲ့မြတ်စွာဘုရားပြောလိုက်တဲ့စကားရဲ့အဓိပ္ပာယ်ကိုအင်္ဂုလိမာလာမြေရှိတဲ့အဟိန္ဒကချက်ချင်းသဘောပေါက်သွားတယ်နော်ချက်ချင်းသဘောပေါက်သွားတယ်အာတယ်ဟုတ်ပါလားဂေါရမဘုရားပြောတဲ့စကားသိက္ခာမှန်တာပဲငါပြေးရအောင်ပါဘာဖြစ်လို့ပြေးရအောင်ပါလဲငါမကောင်းမှုတွေအများကြီးလုပ်ခဲ့ဘူးတယ်အမကောင်းမှုတွေအများကြီးလုပ်ခဲ့ဘူးတာဖြစ်တဲ့အတွက်ငါရှေ့ကိုပြေးရအောင်ပါဂေါရမဘုရားကမကောင်းမှုတွေအားလုံးဆင်ခြင်နေတယ်ဒါကြောင့်သူကပြေးရသွားပြီတဲဟုတ်တဲ့စကားပဲဒါကြောင့်အပြေးရက်တဲ့အလုတ်ကိုနီးနာနေတရားရအောင်ငါချင်းကပ်ပါပဲဆိုပြီးတော့မြတ်စွာဘုရားစီမှာဝန်ချတောင်းပန်ပြီးတော့မချင်းကပ်ဘူးလားချင်းကပ်သောတော်တော်ကသူရဲ့တဏ္ဍာမှာဘာဏာတိပါဒလုံးညုံခဲ့ရလားဒါပေမဲ့မြတ်စွာဘုရားစီကိုရောက်လာတဲ့အချိန်မှာမြတ်စွာဘုရားရဲ့ပေါင်းရိတ်၊ကံရိတ်၊ ठी ရောရိတ်ကိုခုံလုံးလိုက်ရတဲ့အချိန်မှာသူရဲ့စိတ်ထဲမှာဒုံဒုံချလိုက်တယ်။ငါမိသူအသက်မှာမတတ်တော့ဘူး။နော်။အဲဒီတော့ဒုံဒုံချလိုက်တဲ့အချိန်ကစပြီးတော့ငါဘတိလာလုံးကြုံသွားတာပေါ့။ဒါပေမဲ့လို့သူရဲ့တန်တန်မှာတိလာတာလုံးကြုံပေမဲ့စိတ်ကငြိမ်သက်နေပြီလားမေးတော့မငြိမ်သက်သေးပါဘူး။ဘာဖြစ်လို့လဲမေးတော့သူဟာကိလေသာတွေထူပြောစွာနဲ့ပါဏာတိပါဒမှုတွေမြောင်များစွာကျွလွန်လာခဲ့ရတဲ့ပုံကိုဖြစ်တဲ့အခါကျတော့အဲ့ဒီကံတွေကသူ့ကို တဝါပြီးတဝါလိုက်ပြီးတော့ကျိုးပေးလေအောင်မယ်ဆိုရယ်ပူလောင်မှုတွေမရှိဘူးလားရှိစိတ်ဓာဝိတ္တိဖြစ်ပါစိတ်ဓာဝိတ္တိမဖြစ်ဘူးเนาะစိတ်ဓာဝိတ္တိမဖြစ်ဘူးဆိုရင်ပဲတိလာဝိတ္တိကိုခိုင်ခိုင်မာမာဖြစ်ပြီလို့ပြောနိုင်ပါမလားစိတ်စင်ကြယ်မှတိလာစင်ကြယ်တယ်စိတ်မစင်ကြယ်တဲ့ရင်တိလာလည်းမစင်ကြယ်ဘူးဒါကြောင့်မလို့เนาะတိလစင်ကြယ်ဖို့ကိုစိတ်နဲ့ဆေးကြောပေးရတယ်။စိတ်ရဲ့စင်ကြယ်မှုကိုလည်းပဲတိလနဲ့ဆေးကြောပေးရတယ်။တိလစင်ကြယ်မှစိတ်စင်ကြယ်တယ်။စိတ်စင်ကြယ်မှလည်းပဲတိလစင်ကြယ်တယ်။ဒီလိုမဟုတ်လား။အဲဒီလိုအခြေအနေမျိုးရှိနေတဲ့အခါမှာမြတ်စွာဘုရားတခင်ကိုရောင်မြတ်ကြီးကတရားတွေဟောလိုက်တဲ့အခါကျတော့သူ့ရဲ့တဏ္ဍာမှာသူ့ရဲ့ခန္ဓာမှာညာကလေးနဲ့စိုက်ပြီးတော့ကြီးလိုက်တဲ့အခါမှာဣန္ဒြေတွေမလုံးကြုံမူလားလုံးကြုံသွားဣန္ဒြေတွေလုံးကြုံသွားတယ်ဆိုတာဘာပြောတာလဲလို့မေးတော့เนาะသူ့ရဲ့ခန္ဓာမှာဒွါရဘယ်နှပါးရှိလဲ6ပါးရှိတယ်ဘယ်နှပါးလဲ6ပါးအဲဒီဒွါရ6ပါးကဘယ်လိုတွေတော့မျက်စိအကြည့်နားအကြည့်နှာခေါင်းလျှာအကြည့်ကိုယ်အကြည့်စိတ်အဲဒီ6ပါးရှိတာကိုเนาะမြတ်စွာဘုရားသခင်ကတော်မြတ်ကြီးကသူ့ရဲ့တန်တန်မှာရှိတယ်ရုပ်သဘောနာမ်သဘောခန္ဓာသဘောလေးတွေကိုရှုမှတ်သုံးသပ်ခံလိုက်တဲ့အခါကျတော့သူ့ရဲ့တန်တန်မှာခန္ဓာပစ္စုပ္ပန်ခန္ဓာဆိုတာအဲ့ဒီဓာတ်6ပါးကိုအမှီပြုတ်ပြီးတော့ပေါ်လာရတာမဟုတ်လားခန္ဓာပေါ်ရာဌာန6ဌာနလို့လည်းမပြောဘူးလားပြောလားအဲ့ဒီတော့ခန္ဓာကိုရှုတဲ့ပုဂ္ဂိုလ်တယောက်ဒီတခြားအာယုံပြည့်ရှိရမှာလားဓာရ6ပါးအာယုံပြည့်ရှိရမှာဓာရ6ပါးအာယုံပြည့်ရှိရမှာနော်မြင်စိတ်ရှိခြင်းပဲအာယုံပြည့်ရှိမယ်မျက်စိအကြည့်အာယုံပြည့်ရှိမယ်သိကြတယ်နော်ကြားစိတ်ရှိရင်ပဲအာယုံပြည့်ရှိမယ်နားကြည့်နားစိတ်ရှိရင်ပဲအာယုံပြည့်ရှိမယ်စားစိတ်ရှိရင်ပဲအာယုံပြည့်ရှိမယ်ရားနာကောင်းစိတ်ရှိရင်ပဲအာယုံပြည့်ရှိမယ်သေးသောစိတ်ရှိရင်ဘယ်အာယုံပြည့်ရှိမနောကိုအာယုံပြည့်ရှိဟုတ်တယ်မလားမနောကိုအာယုံပြည့်ရှိအဲဒီတော့သိရတဏ္ဍာမယုတ်သမဏ္ဍာမသဘောတရားတို့ရဲ့ဖြစ်ချင်းပြချင်းသဘောတရားကိုရှုမှတ်သုံးသပ်ခံလိုက်တဲ့အခါမှာသူရဲ့ခန္ဓာကိုဉာဏ်နဲ့မဆက်ရဘူးလားဆက်ရအဲဒီတော့ဆက်လိုက်တော့ဩမျက်စိအကြည့်တက်အမိပြုတ်ပြီးတော့မြင်စိတ်မြင်စိတ်ကလေးဒီမျက်စိအကြည့်တက်ကိုမှီပြီးတော့ဖြစ်လဲဖြစ်ပါတယ်ပြန်လဲပြတ်ပါလေဖြစ်တော့ကလည်းဘာမှမဖြစ်တော့ပြတ်တော့ကလည်းဘာမှမပြတ်တော့မျက်စိကြီးမှာမှီပြီးတော့ဖြစ်တယ်မျက်စိကြီးမှာမှီပြီးတော့ပြတ်တယ်ဒီလိုတော့မြင်စိတ်ကိုရှုတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီမျက်စိအကြည့်ကိုလည်းတဏှာငယ်တစ်စဲမှာရှုရမရောက်ဘူးလားရောက်မြင်စိတ်ကတခြားလားနာလားမျက်စိကြီးကတခြားလားယုတ်လားယုတ်နဲ့နာနာနဲ့ယုတ်ဒီလိုမလားယုတ်ရှုရင်လည်းနာအလိုလျောက်ပါလာတာပဲနံရှုရင်လည်းရုပ်လုံးလျောက်မပါဘူးလားပါလားအဲဒီတော့နံကိုရှုရင်ရုပ်တရားလုံးလျောက်ပါလာတယ်ဆိုတာဒီနည်းနဲ့ပါလာတာမဟုတ်လားအဲဒီတော့မြေစိတ်ကိုရှုတဲ့မျက်စိအကျင်းနဲ့တကွာသိသိပြီးတော့ရှုလိုက်တဲ့အခါကျတော့ရုပ်တရားနဲ့နံတရားနော်အဲဒီကရုပ်တရားနဲ့နံတရားဆိုတော့မျက်စိအကျင်းနဲ့အစင်းနဲ့တိုက်တော့မြေစိတ်ပေါ်တယ်အဲဒီမြေစိတ်ဒီနံတရားမျက်စိကြည်နဲ့အစင်းကရုပ်တရားရုပ်တရားနဲ့နံတရားဖြစ်ပြီးရင်ပြတ်တတ်တဲ့သဘောပါတိစ္ဆာလည်းဟောဒီတော့ရောတရားကလည်းဖြစ်ပြင်ဒုက္ခသစ္စာနတ်တရားကလည်းဖြစ်ပြင်ဒုက္ခသစ္စာဒီလိုမလားအဲဒီတော့မျက်စိရှိတာကလေးအာယုံပြူတိုင်းပြူတိုင်းပုဂ္ဂိုလ်တ attva ငါလို့တွေ့တာလားဒုက္ခသစ္စာတွေတွေ့နေတာလားဒုက္ခသစ္စာတွေတွေ့နေတယ်ဒုက္ခသစ္စာတွေတွေ့နေပြီဆိုမှတော့နော်ဒုက္ခသစ္စာကိုဒုက္ခသစ္စာမှသိတော့အဲဒီမျက်စိအကြည့်ချက်အပေါ်မှာตายัตตะมะနှိမ့်တဲ့တဏှာလေးပေါ်ခွင့်ရသေးလားငါမြင်နေဆိုတော့မြင်စိတ်အပေါ်မှာလည်းပဲငါနဲ့စွဲတဲ့ဒိဋ္ဌိကိလေသာပေါ်ခွင့်ရသေးလားသာသာတော်ကတော့ငါမြင်နေပေါ့နော်ငါမျက်စိကောင်းလို့ငါမြင်တာငါမျက်စိမကောင်းရင်ငါမမြင်ဘူးငါမျက်စိလေးကောင်းလို့အမြင်အာယုံကလေးအမြင်အာကလေးကောင်းနေလို့ဟောငါကြီးကြီးလေးနဲ့မြင်ခွင့်ရတာပဲဆိုတော့မြင်စိတ်ပေါ်မှာလည်းဒိဋ္ဌိနဲ့မစွဲဘူးလားစွဲမျက်စိကြည့်ပေါ်မှာလည်းတဏှာလေးနဲ့မစွဲဘူးလားစွဲလားအေးမြင်စိတ်တို့မျက်စိကြည့်တို့ဆိုတာယုတ်တရားနတ်တရား ယောက်နာကိုယောက်နာမသိလို့လားမသိလို့လ
ား
မသိဘူးဆိုတော့အဝိဇ္ဇာကိလေသာကမပါဘူးလားပါပ
ါ
ဘူးအတကရခမာနကိလေသာလေးတော့ပေါ်လာတတ်သေးတယ်နော်ငါကြည့်လို့ကောင်းတယ်ငါမို့လို့မျက်စိအမြင်ကောင်းသေးတာနော်မာနကိလေသာလေးကမဖြစ်ဘူးလားဖြစ်အခုဒီချိန်ကျတော့မျက်စိကြည့်ကလည်းဖြစ်ပြင်းပါဖြစ်တတ်တော့ဖြစ်ပြင်းပြတ်တတ်မမြဲတဲ့အနိစ္စသဘောကိုမြင်လိုက်တဲ့တွေ့မာနကိလေသာလေးသိပါတယ်တဲ့နော်မမြဲတဲ့အနိစ္စသဘောလေးမြင်လိုက်တဲ့တွေ့မာနကိလေသာမသိဘူးလားသိသွားတယ
်
သိသွားတယ်မမြဲခြင်းသိမလေးတခြားသဘောလားဒုက္ခသစ္စာရဲ့သဘောလားအေးဒုက္ခပါဒုက္ခသဘောပဲဒုက္ခသဘောပဲဆင်းရဲတဲ့သဘောပဲဆင်းရဲတဲ့သဘောပဲလို့ဉာဏ်ဉာဏ်လေးတည်းမှာစွတ်စွတ်ဆက်ဆက်ရှိလိုက်နိုင်ပြီဆိုရင်တဏှာကိလေသာသိပါတယ်ပါကိလေသာသိလေအဲ့ဒီတရားတွေဒီပုဂ္ဂိုလ်တွေလားတတ္တဝါတွေလားငါတွေလားသူတွေလားသဘောတရားတွေလားယုတ်သဘောနဲ့နတ်သဘောပုဂ္ဂိုလ်တတ္တဝါငါနဲ့ဆွဲယူသုံးသပ်မှုမပြုတော့တဲ့အတွက်ဒိဋ္ဌိကိလေသာကမစင်မလားစင်သွားတယ်တဏှာကိလေသာလည်းစင်တယ်မာနကိလေသာလည်းစင်တယ်ဒိဋ္ဌိကိလေသာလည်းစင်တယ်နော်နေတမမနေသောဟမတ္တမိနမေသောအတ္တဆိုပြီးတော့ကိလေသာ3မျိုးဒီနေရာမှာမစင်မလားစင်သွား ကိလေသာ3မျိုးစင်သွားပြီဆိုရင်မိမိရဲ့စိတ်ဟာသက္ကတိဖြူစင်တဲ့စိတ်ကလေးဖြစ်သွားတာပေါ့သောသောတော်ကမိမိရဲ့စိတ်မှာဘယ်လိုကိလေမိမိရဲ့စိတ်ထဲမှာเนาะတဏှာကိလေသာရောက်ချောင်းလည်းပဲစိတ်တွေညင်နွမ်းနေတယ်ဒိဋ္ဌိကိလေသာကြောင့်လည်းပဲစိတ်တွေညင်နွမ်းနေတယ်မာနကိလေသာကြောင့်လည်းပဲစိတ်တွေညင်နွမ်းနေတယ်စိတ်တွေပါလို့ဉာဏ်ဉာဏ်နေတယ်မင်းကိလေသာရဲ့အရှင်ကြောင့်ဒါပြီလို့တော့ကိလေသာရဲ့အရှင်နေဟန့်နေလို့နော်ကိလေသာရဲ့အရှင်နေဟန့်နေလို့စိတ်တွေပါဖြစ်တော့ဉာဏ်ဉာဏ်နေရတာနော်အခုကိလေသာတရားလေးတွေစင်ကြယ်သွားပြီအမြင်မှန်လေးတွေရသွားတဲ့အခါကျတော့တဏှာကိလေသာလေးလည်းစင်ကြယ်တယ်ဒိဋ္ဌိကိလေသာလေးလည်းစင်ကြယ်တယ်မာနကိလေသာလည်းစင်ကြယ်ပြီဆိုတဲ့အခါကျတော့ကိလေသာတရားရဲ့အရှင်ဟတ်ခံရသေးရလားကိလေသာဆိုတဲ့ပုံမရဲ့အရှင်ဟတ်မခံရတော့ဘူးဆိုရင်မိမိရဲ့စိတ်ဟာပကတိဖြူစင်သွားတာပဲပကတိစင်ကြယ်သွားတာပဲပကတိတန်ရှင်းသွားတာပဲပကတိမအေးချမ်းဘူးလားအေးချမ်းသွားတယ်အဲ့ဒီအေးချမ်းသွားတဲ့အရှင်ဟာစိတ်တဝိသုဒ္ဓိဖြစ်တဲ့အရှင်ပဲဟုတ်တယ်မလားအေးကြသွားတဲ့အချိန်မှာဖြစ်သွားတော့အဲ့ဒါလည်းစိတ်ဓာတ်ဝိသုဒ္ဓိလေးဖြစ်သွားတဲ့အခါကျတော့ဟောမျက်စိအကြည့်ဓာတ်ကိုမှီပြုတ်ပြီးတော့ကိလေသာလေးတွေဝင်ခွင့်ရသေးလားတဏှာကိလေသာလည်းပဲဝင်ခွင့်မရဘူးဣတိကိလေသာလည်းဝင်ခွင့်မရဘူးမာနကိလေသာလည်းကိလေသာဝင်ခွင့်မရတော့တဲ့အတွက်နော်ကိလေသာလေးတွေမဝင်နိုင်အောင်ကာကွယ်ထားလိုက်နိုင်တဲ့အတွက်အဲ့ဒီမျက်စိအိန္ဒိယလေးဟာဒီနေရာမှာလုံခြုံနေပါတယ်တဲ့အဲ့ဒါမလားမျက်စိဆိုတဲ့အင်ဒီတွေကိုသတိသမာဓိပညာတရားတို့နဲ့ကိလေသာတရားများဝင်ခွင့်မရအောင်လုံးကြောင်းဆောင်ထင်းထားနိုင်ပါတယ်ဒါကိုအင်ဒီရိယသံဝရလို့ခေါ်ရမလားအဲ့ဒီတော့ပရမဆုံးမိမိရဲ့တဏ္ဍာမှာ၅ပါးသီလလုံးကြုံနေပဲထားသီလဝိသုဒ္ဓိမဖြစ်ဘူးလားဖြစ်လားသို့တော့အဲ့ဒီလောက်နဲ့စိတ်တဝိသုဒ္ဓိဖြစ်ပြီလားသိတာဝိသုဒ္ဓိဖြစ်အောင်တတိထားရမယ်ဝရိယဆက်ရမယ်သမာဓိလေးနဲ့စုစိုက်ကြည့်ရမယ်ပညာလေးနဲ့ရှုမှတ်ပွားများပေးရမယ်အဲ့ဒါတော့ပွားများပေးလိုက်တော့မြေစိတ်ပေါ်ရင်လည်းမြေစိတ်ကိုကြည့်ရှားစိတ်ပေါ်ရင်လည်းရှားစိတ်ကိုသိနာစိတ်ပေါ်ရင်လည်းနာစိတ်ကိုရှုဒီလိုမလားအဲ့ဒါတော့ရှုမှတ်သုံးသပ်ကဲခါလိုက်တဲ့အခါကျတော့ဩဒါယုတ်တရားနတရားပဲပုဂ္ဂိုလ်တ attva မဟုတ်ဘူးငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးဆိုတော့ကိလေသာဆိုတဲ့ကိလေသာလေးတွေတဏှာဆိုတဲ့ကိလေသာတွေဒိဋ္ဌိဆိုတဲ့ကိလေသာတွေမာနဆိုတဲ့ကိလေသာတွေအဲ့ဒီကိလေသာတရားတွေစင်ကြယ်သွားတယ်ကိလေသာတရားတွေစင်ကြယ်သွားရင်အင်ဒရိယသံဝရသီလဖြစ်သွားတယ်ဘာသီလဖြစ်သွားလဲအင်ဒရိယသံဝရသီလဆင့်ရောက်သွားပြီဆိုရင်စိတ်စင်ကြယ်မှုကလည်းပဲမတည်ကြဘူးလားတည်ကြသွားလားသောတာတော်က၅ပါးသီလလုံးကြုံရုံနဲ့စိတ်စင်ကြယ်ပြီလို့ပြောနိုင်ရဲ့လားအခုအင်ဒရိယလုံးကြုံသွားတော့စိတ်တွေဘာဖြစ်သွားလဲအဲ့ဒီအချိန်ကြတော့မှနော်သီလကလည်းဆင်းရဲတဲ့သီလဖြစ်လာပြီဖြစ်တဲ့အတွက်မိမိရဲ့စိတ်ကလည်းပဲပဂရိစင်ကြယ်တဲ့စိတ်ပဂရိအေးချမ်းတဲ့စိတ်ဖြစ်သွားပါပြီ။ဒီလိုမလား? အဲ့ဒီတော့မိမိတို့ရဲ့တန်တမ်းမှာစိတ်တဝိသုဒ္ဓိဆိုတဲ့ဗဂတိအေးချမ်းတဲ့စိတ်ကလေးဖြစ်ဖို့ဆိုတာက၅ပါးသီလနောက်နဲ့အေးချမ်းရလားအေးဘယ်သီလကြမှာအေးချမ်းတာတော့ဣန္ဒြိယသံဝရသီလကြမှာအေးချမ်းတာဒီလိုမဟုတ်လားဣန္ဒြိယသံဝရသီလကြမှာအေးချမ်းတာနော်ကောင်းပြီဒါဖြင့်ဣန္ဒြိယသံဝရသီလကလေးဖြစ်ဖို့ဆိုတာကခေါင်းကြီးတို့ယောဂီတွေအတွက်စိတ်ကိုအရင်မကြည့်ဘူးလားကြည့်လားငါတို့၈ပါးသီလစောင့်တည်ထားတာပဲငါတို့သီလဝိသုဒ္ဓိဖြစ်နေပြီသိချရရလားသီလဝိသုဒ္ဓိဖြစ်နေရောလေစိတ်တဝိသုဒ္ဓိဖြစ်ပါမလား
ဖြစ်ပါ
စိတ်တဝိသုဒ္ဓိမဖြစ်ရင်လည်းအထက်ကိုတက်လို့ရရင်လား
ဖြစ်ပါ
အထက်ကိုတက်လို့မရဘူးเนาะအဲဒီတော့သီလဝိသုဒ္ဓိဖြစ်မှစိတ်တဝိသုဒ္ဓိဖြစ်တယ်စိတ်တဝိသုဒ္ဓိဖြစ်မှအထက်တော့ဝိသုဒ္ဓိတွေတဏှာနှိုင်းမှဖြစ်တဲ့အတွက်စိတ်တဝိသုဒ္ဓိဖြစ်အောင်ဘာသီလစင်ကြအောင်လုပ်ဖို့လိုတော့အိန္ဒြိယသံဝရသီလစင်ကြအောင်လုပ်ဖို့လိုပါတယ်အဲဒီနည်းနဲ့ခုနကဣတိမာလာเนาะရသဗျာကဒုက္ခနာရှုခိုင်းတယ်ရသီနာ၎င်းလျာကိုစိတ်ဘယ်စိတ်ပဲပေါ်ပေါ်ဟုတ်လားဘယ်ဓာရမှာပဲပေါ်တဲ့စိတ်ပဲဖြစ်ဖြစ်မြင်စိတ်ရှားစိတ်နာစိတ်စားစိတ်ညာနာကောင်းစိတ်တွေးတော့စိတ်ဘယ်စိတ်ကိုပဲကြည့်လိုက်ကြည့်လိုက်တခြားတွေးတာလားဖြစ်ပြက်တွေးတာလားဖြစ်ပြက်တွေးလိုက်ပြီဆိုကြတဲ့ကိုကနော်ရသီနာ၎င်းလျာကိုစိတ်တဲ့ဓာရ6ပါးမှာပိုင်ပိုင်နိုင်နိုင်သမာဓိနဲ့သုစိုက်ပြီးတော့မကြည့်နိုင်လို့လားကြည့်နိုင်လို့လားအင်ဒိယသဗ္ဗရာသီလတွေမလုံဘူးလားလုံသွားလားအဲဒီတော့လုံသွားတဲ့အခါကျတော့မှာဒါကရုပ်ပဲဒါကနာမ်ပဲနော်အဲဒီတော့စိတ်ကလေးကြည်ကြည်လင်လင်နဲ့စိတ်ကလေးဖြူဖြူစင်စင်နဲ့ရှုမှတ်သုံးသပ်လိုက်တဲ့အခါမှာယုံနံဓမ္မသင်္ခါရသဘောတရားတွေရဲ့ဖြစ်ပျက်ခြင်းမြင်ဖြစ်ပျက်ခြင်းမဟုတ်ဖြစ်ပျက်ခြင်းဆုံးပြီးတော့အင်ကိုလိမာလအရဟတမေအရဟတဖို့ရသွားပါလေဒီလိုမလားဘယ်သီလကနေအချိန်ကတက်လာရတော့အင်ဒြိယသာဝရသီလကနေအချိန်ကတက်လာရတယ်နော်ဘုန်းကြီးတို့လောဥပမာလေးတခုလည်းရှိပါသေးတယ်အံပဋ္ဌာတိကခုတ်သူကြီးဘုန်းကြီးတို့သာဝတိပြည်မှာသောတရမင်းကြီးကတောင်းဝန်ပေးထားတယ်အာနာပကဝေသအဖြစ်နဲ့တောင်းဝန်ပေးထားတယ်ရာဇဝသားတွေသေတံအမိတ်ကြားတဲ့ရာဇဝသားတွေကိုတတ်ရမယ်နော်တရားမယ်ဆိုတော့သူကလည်းအာကောင်းမောသာအာခွန်မလာကောင်းတဲ့ပုဂ္ဂိုလ်ဆိုတော့တတ်မယ်သူကအသက်မသိအောင်အပြစ်ကနေလွတ်မလာတွန့်ရင်တတ်မယ်ဆိုတော့အေးမင်းရဲ့အပြစ်ကိုလွတ်မယ်မင်းအဲ့ဒီတောင်ကိုယူရမယ်ဆိုတော့နေ့စဉ်နေ့စဉ်ရာဇောသားတွေရဲ့အသက်ကိုသူဓာတ်တစ်ချောင်းနဲ့ဒိုင်ခံပြီးတော့သူတတ်လာခဲ့တာပဲနှစ်ပေါင်းဘလောက်ကြာတယ်လဲဆိုနှစ်ပေါင်း50လောက်ကြာလာတာနှစ်ပေါင်း50ဆိုရင်သူလည်းပဲအခုနအေကိုလိမာလာရဲ့တတ်တဲ့အရေးအတွက်လောက်တော့ရှိနေတာပဲတဏိတော်ကကလာကြတော့အခွန်မလာတွေကဆောက်ရုပ်လာတော့ရခင်တော်ကလို့တစ်ချက်ထက်နဲ့တရားမတတ်နိုင်တော့ဘူးနှစ်ချက်သုံးချက်တတ်မှလူတယောက်သေးတယ်အဲဒီတော့ရှင်မင်းကအာမင်းနဲ့မဖြစ်တော့ဘူးမင်းအခွန်မလာဆောက်ရုပ်သွားပြီအဲဒီတော့မင်းကိုယာရုကအနာပေးလိုက်မယ်မင်းအသက်ကိုလည်းချမ်းသာပေးလိုက်မယ်ထို့ပြီးတော့အနာပေးလိုက်အဲဒီတော့နာပေးလိုက်တဲ့အခါမှာဩဒီမကောင်းမှုဒုစရိုက်လုပ်ငန်းကြီးကိုငါဒီနေ့ကစပြီးတော့မလောက်ရတော့ဘူးဆိုပြီးတော့စိတ်ထဲမှာပေါ်ပေါ်ပါပါနဲ့ဝမ်းမြောက်ဝမ်းသာနဲ့အိမ်ကိုပြန်လာအိမ်ပြန်ရောက်တဲ့အခါကျတော့နော်အာဟုသောဒုရတ္တိဆေးကြောမယ်ဆိုပြီးတော့သူတို့ရဲ့ယမနဝါဒအရာမြေထဲမှာရေသွားချိုးတယ်နော်အဲ့ဒီတော့မြေသွားချိုးတဲ့အချိန်မှာသူရဲ့ဇနီးကသူပြန်လာရင်စားဖို့တောက်ဖို့ဆိုပြီးတော့စားကောင်းတောက်ဖွယ်လေးတွေချက်ထားတာပေါ့လေမြေထဲကနေပြန်လာတဲ့အခါကျတော့ရှင်သာရိပုတ္တရာပထမကြီးကဆုံးခံကြွားအဲ့ဒီတော့ဆုံးကကြွလာတဲ့အခါမှာသူရဲ့ဇနီးကဆုံးကလေးတွေလောက်သူကလည်းရောက်လာတဲ့အခါကျတော့လာပြီးတော့ဝေချအဲ့ဒီတော့ဝေချတဲ့အခါမှာရှင်သာရိပုတ္တရာမထေရမကြီးကတရားဟောပါတယ်အဲ့ဒီတော့တရားဟောတာမထာရိကခေါသာသမ ्या ကြီးကအရှင်မယားအရှင်မယားဟောတဲ့တရားတွေစိတ်ကိုကောင်းပါတယ်ဒါပြီးတော့ကျင့်လဲရှင်းမြင်ပါတယ်ဒါပေမဲ့ဒီပြီးတော့မှနှစ်ပေါင်း50ကျော်ကျော်မကောင်းမှုဒုစရိုက်တွေပြုလုပ်ထားတဲ့ပုဂ္ဂိုလ်တယောက်ဖြစ်တဲ့အတွက်အဲ့ဒီတော့မကောင်းမှုဒုစရိုက်ပြုလုပ်ထားတဲ့ပုဂ္ဂိုလ်တွေကဒီလိုလောကုတ္တရာတရားရှင်ကောင်းအကျင့်မြတ်ကိုကျင့်ကြံဖို့ရန်ဖြစ်နိုင်ပါမလားလို့ထောက်ပြီးတော့မမေးဘူးလားမေးခေါင်းကြီးတို့ယောဂီတွေစဉ်းစားကြည့်နော်တသက်လုံးနှစ်ပေါင်း50ဆိုတော့တသက်လုံးလို့ပြောရင်မှားပါမလားနှစ်ပေါင်း50ကခုနအာနာပကွယ်သားအဖြစ်နဲ့တောင်းဝန်ထမ်းဆောင်ခဲ့ရတာမလားအဲ့ဒီမတိုင်ခင်ကလည်းသူကလူကောင်းမှမဟုတ်ပဲပဲခိုးသားတပြားကြီးခိုးသားတပြားကြီးကလည်းဖမ်းပြီးလို့သူရဲ့ခေါင်းအားပလာကြီးမားပုံကိုမြင်ပြီးတော့ရှင်မင်းကြီးက မင်းတော့မတတ်ဘူးမင်းဒီလောက်လောက်ရင်မင်းမတတ်ဘူးဆိုလို့သူအသက်ချမ်းသာခွင့်ရတာမလားအဲ့ဒီတော့ဒီနေရာမရောက်ခင်ကတည်းကလည်းသူကကောင်းတယ်လို့မှမဟုတ်ပဲပဲနော်တသက်လုံးအကုသိုလ်လုံးနဲ့နေလာခဲ့တဲ့ပုဂ္ဂိုလ်ဆိုရင်မှားပါမလားမှားပါဘူးအဲ့ဒီလိုအကုသိုလ်လုံးနဲ့နေလာခဲ့တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူရဲ့တဏ္ဍာမှာငါအကုသိုလ်တွေလုပ်ခဲ့တယ်ငါလူတွေတတ်ခဲ့တယ်ငါမကောင်းမှုတွေကျွလွန်ခဲ့တယ်အဲ့ဒီဆွဲကြီးကအရေးတစ်ဖွဲ့သူ့ရဲ့တန်တာမှာအုံမိုးပြီးတော့မနေဘူးလားနေနေပါဘူး။အုံမိုးပြီးတော့နေ။အဲ့ဒီတော့အရေးတစ်ဖွဲ့အုံမိုးပြီးတော့နေတာဖြစ်တဲ့အတွက်ရှင်သာရိပုတ္တရာမထေရမြတ်ကြီးကတရားတွေဟောပင်ဟောညတာလားသူကတရားလောကုတ္တရာတရားကျင့်ရမှာသူ့သိတဲ့မှာမုံအောင်မရေဖြစ်နေပါလေ။ဟုတ်တယ်မလား။ဘယ်လိုဖြစ်နေလဲ။ငါလိုအင်မတန်အကုသိုလ်ကများခဲ့တဲ့ပုဂ္ဂိုလ်ဟာဒီလိုတရားတွေရှင်းပြန်ပြုတ်ကိုအားထုတ်လို့ရမှရပါမလားဒီတရားတွေဟာငါလိုပုဂ္ဂိုလ်မျိုးနဲ့ထိုက်မှထိုက်တန်ပါမလားသတိဖြစ်ပေါ့နော်အဲ့ဒီအတွေ့တွေတွေ့ပြီးတော့တရားအားထုတ်ဖို့ရသူကအတော်ကိုပဲမုံမရဲဖြစ်ဒါကြောင့်ရှင်သာရိပုတ္တရာမထေရမြတ်ကြီးကိုသူထုတ်ပြီးတော့ရှောင်းလိုက်တာပေါ့အရှင်ဘုရားတပည့်တော်လိုအကုသိုလ်ဒုသရတွေအများကြီးပြုလုပ်ထားတဲ့ပုဂ္ဂိုလ်တယောက်ဟာအရှင်ဘုရားစီမှာတရားအရှင်ဘုရားဟောတဲ့တရားတော်တွေကိုကျိုးကျိုးစားစားနဲ့အားထုတ်ဖို့ရင်ဖြစ်နိုင်ပါမလားလို့ဒီလိုမေးလိုက်။အဲဒီလိုမေးလိုက်တဲ့အခါကျတော့ရှင်သာရိပုတ္တရာပရိမေကြီးကဒါရက်ကသင်ကငါးတခုမေးမယ်။သင်အခုလိုသရမအသက်တွေကိုတတ်ဖြတ်လာခဲ့ရတာဟာသင်စိတ်ဆန္ဒကတကယ်တတ်ချင်လို့တတ်ရတာလားဒါမှမဟုတ်ရင်ရှင်မင်းကခိုင်းလို့တတ်ရတာလားလို့မမေးဘူးလားမေးပါဘူး။ဒါကပရိယံနဲ့မေးလိုက်တာနော်။တနည်းအားဖြင့်ပြောတော့သူ့ရဲ့စိတ်ကိုတည့်ပြားလိုက်တာပေါ့။အဲ့ဒီတော့မိန်လိုက်တော့သူစဉ်းစားတယ်။ဩဟုတ်သားပဲ။ဒီချက်ကငါမပြေးမိဘူး။နော်။တတ်တော့ငါတတ်ခဲ့တယ်။ဒါပေမဲ့ငါတတ်ချင်လို့တတ်တာမှမဟုတ်ပဲပဲ။ရှင်မင်းရင်ခိုင်းလို့တတ်တာပဲ။အပြင်းမထွက်ဘူးလားထွက်လာလား။သူဘာသာသာသူတတ်ချင်လို့တတ်တာလားရှင်မင်းရင်ခိုင်းလို့တတ်တာလား။ရှင်မင်းရင်ခိုင်းလို့တတ်တာပဲ။မှန်လားပါရှင်ဘုရား။တပိတော့တတ်ချင်လို့တတ်တာမဟုတ်ပါဘူး။ရှင်မင်းခိုင်းလို့တပိတော့တတ်ရတာပါ။ဩရကကြီးကိုကိုရကိုစိတ်ကတတ်ချင်လို့တတ်တာမှမဟုတ်ပဲပဲအဲ့ဒါလို့ဆိုရင်တက်မှာအပြည့်ရှိနိုင်ပါမလားလို့ဒီလိုပြောလိုက်တာနော်တကယ်ကတော့အကုသိုလ်ကအပြည့်မရှိဘူးတော့မဟုတ်ဘူးရှိတော့ရှိတယ်ဒါပေမဲ့သူရဲ့စိတ်ကိုမလုပ်လိုက်တော့လည်းများလိုက်တယ်စောစောတုန်းကသူရဲ့စိတ်ထဲမှာဟာငါသရမသက်တတ်ခဲ့တယ်တတ်ခဲ့တယ်တတ်ခဲ့တယ်တတ်ခဲ့တယ်တတ်ခဲ့တယ်တတ်ခဲ့တယ်ဆိုပြီးတော့ဝိပ္ပိတာရဖြစ်နေတာကတခြားလားဒေါသလားအဲ့ဒီတတ်ခဲ့တဲ့အတွက်ရလာတဲ့လက်လာပါတွေအပေါ်မှာတာယာရကတခြားလားတဏှာလားတဏှာရဲ့ဒေါသရဲ့ဒီလိုမလားအဲဒီတော့သရဘာသက်ကိုတမ်းမှသူ့ရဲ့အသက်ချမ်းသာရရမှာသူ့အသက်ချမ်းသာခြင်းလို့သရဘာသက်တတ်တယ်ဆိုတော့လေသူ့ရဲ့အသက်အပေါ်မှာตาရတတ်မဲ့နှစ်သက်တယ်လူချင်းတောင်းတတယ်တဏှာတွေလည်းမဖြစ်ဘူးလားဖြစ်လားတဏှာလည်းဖြစ်တယ်ဒေါသတွေလည်းဖြစ်နေတာပဲနော်အခုသရဘာသက်ကတတ်ပြတဲ့ဘဝကလွတ်လာပြန်တော့လေသူ့စိတ်ထဲမှာပြန်တွေးလိုက်တယ်ပြန်တွေးလိုက်တိုင်းစိတ်မကောင်းခြင်းကြီးစွာမဖြစ်ဘူးလားဖြစ်သမကောင်းချင်းကြည့်စွာဖြစ်နေတာလေတခြားသဘောလားဒေါသသဘောတွေလားအရင်တုန်းကလည်းကိလေသာတွေအများကြီးပူလောင်မှုတွေဖြစ်ခဲ့တယ်နော်ယခုလည်းသူစိတ်ထဲမှာဒေါသဆိုတဲ့ကိလေသာမျိုးတွေနဲ့ပူလောင်မှုတွေမဖြစ်ဘူးလားဖြစ်နေစိတ်ငြိမ်းချမ်းမှုရရလားရှင်မင်းရင်ကသူ့ကိုအလောကကြီးနားပေးပေမဲ့သူ့ရဲ့စိတ်ထဲမှာပူလောင်မှုတွေကရှိနေတာပဲနော်ရှင်သာရိပုတ္တရာမထေရမြတ်ကြီးကခုနစကားကလေးတခုပြောလိုက်တဲ့အခါကျတော့မှဩဟုတ်သားပဲငါတတ်ချင်လို့တတ်တာမှမဟုတ်ပဲပဲရှင်မင်းရဲ့ခိုင်းလို့ငါတတ်ရတာပဲငါမှအပြစ်မှမရှိပဲပဲဆိုတော့စိတ်ထဲမပေါ့ဘူးလားပေါ့ဘုန်းကြီးတို့ယောဂီတွေစဉ်းစားကြည့်နော်မိမိရဲ့စိတ်ထဲမှာငါအကုသိုလ်ပြုခဲ့တယ်ပြုခဲ့တယ်ပြုခဲ့တယ်လို့စွဲနေတာအဲ့ဒီစွဲနေမလဲတခြားလားအကုသိုလ်တရားပဲသောသောသနိဝရဏလို့ခေါ်တယ်နော်မပြုတ်သေးသောသူစရပြုလည်းပြီးသောပြုတ်ပြီးသောဒုစရတရားတို့ကိုအာယုံပြုတ်ပြီးတော့ဖန်တလဲလေနှလုံးမသားမရဖြစ်ခြင်းဒါကောကောသတရားမဟုတ်လားအဲ့ဒီကောကောသတရားဖြစ်နေရင်လေအဲ့ဒီတရားသေးကလေးရင်တခြားလားအကုသိုလ်တရားပဲလားအဲ့ဒီအကုသိုလ်တရားရှိနေရင်လေဒီဘက်ကိုတရားရှာလို့ရရလားတရားရှာလို့မရဘူးနော်အခုရှင်သာရိပုတ္တရာမထေရမြတ်ကြီးကပြောလိုက်တဲ့အခါကျတော့စိတ်တွေမငြိမ်ဘူးလားငြိမ်သွားလားအဲ့ဒါတော့ငြိမ်သွားပြီတဲ့အခါကျတော့မှရှင်သာရိပုတ္တရာပရိမြတ်ကြီးကဆက်လက်ပြီးတော့တရားဟောလိုက်တဲ့အခါမှာသောသောတို့ကတယောက်ကြီးရဲ့နဲ့ပူလောင်နေတဲ့စိတ်တွေဟာအခုချိန်ကျတော့ပူလောင်နေတာလားငြိမ်သက်နေတာ
သောသောရုံကတရားသောသောရုံကတရားဟောတော့ကဒုက္ခနာသူညာနဲ့ရှုနိုင်ရလားဘာဖြစ်လို့တော့စိတ်တွေကပူလောင်နေတာကိုဒီလိုမလားစိတ်တွေကပူလောင်နေလို့ပဲသူကထုတ်ပြောတာပေါ့အရှင်ဘုရားဟောတဲ့တရားကောင်းတာပဲဒါပေမဲ့ဒီလိုလိုပုဂ္ဂိုလ်တရားဒီတရားကြီးဉာဏ်ချုပ်ကိုအားထုတ်လို့ရမှာမထင်ပါဘူးဒီတွေးတယ်မတွေးဘူးလားတွေးလားအဲ့ဒီတွေးတွေကိုကတခြားလားပူလောင်နေတဲ့တွေးတွေလားအခုကျတော့စိတ်ကိုတောင်းလုံးချလိုက်တယ်နော်ဟိုအချိန်တော့ငါအကုသိုလ်တွေလုပ်ခဲ့တာမှန်ပြီမဲ့လို့လည်းတယ်နော်ဟောဒီအချိန်မှာသူကပြန်တွေးလိုက်တဲ့အခါကျတော့သူလို့ချင်းလို့လုပ်ရတာမဟုတ်ဘူးရှင်မြေခိုင်းလို့လုပ်ရတာဆိုတော့သူစိတ်ထဲမှာမစင်ကြယ်ဘူးလားစင်ကြယ်သွားအဓိကကတော့စိတ်စင်ကြယ်နေဖို့ကအဓိကပဲအဲ့ဒါတော့စိတ်စင်ကြယ်နေတဲ့အခိုက်အတန့်ကာလကလေးမှာရှင်သာတိဘုဒ္ဓံမင်းမြတ်ကြီးကတရားတွေထပ်ပြီးဟောလိုက်တဲ့အခါကျတော့မိမိရဲ့စိတ်စင်ကြယ်နေတဲ့စိတ်တဝိသုဒ္ဓိမဖြစ်ဘူးလားဖြစ်စိတ်ဓာတ်ဝိသုဒ္ဓိဖြစ်သွားတော့မျက်စိအကြည့်ဓာတ်မှာပေါ်တဲ့မြင်စိတ်ကိုလည်းပဲဖြောင်းဖြောင်းတန်တန်ရှုမှတ်နိုင်သွားပြီ။နာကြည့်ဓာတ်မှာပေါ်တဲ့ကြားစိတ်ကိုလည်းပဲဖြောင်းဖြောင်းတန်တန်ရှုမှတ်နိုင်သွားပြီ။ဒါတော့မလား။နာစိတ်တွေ၊စားစိတ်တွေ၊ရတာကောင်းစိတ်တွေ၊တွေးကြောစိတ်တွေ၊ဘာစိတ်ပဲပေါ်ပေါ်အဲ့ဒီပေါ်တဲ့စိတ်တွေကိုဖြောင်းဖြောင်းတန်တန်မရှုမှတ်နိုင်ဘူးလားရှုမှတ်။စိတ်တွေပူလောင်နေလို့လားအေးချမ်းသွားလို့လား။အေးချမ်းသွားတော့ပူလောင်တာဒီတခြားလားဒေါသလားဒေါသတရားအေးချမ်းသွားတာကတခြားလားသမာဓိလားသမာဓိသမာဓိဆိုစိတ်တဝိသုဒ္ဓိဖြစ်သွားတာပဲနော်သမာဓိဖြစ်ရင်သမထဖြစ်တယ်သမာဓိဆိုတာကတည်ငြိမ်သွားတာသမထဆိုတာကငြိမ်းချမ်းသွားတာတည်ငြိမ်မှငြိမ်းချမ်းတာမတည်ငြိမ်ရင်မငြိမ်းချမ်းဘူးနော်ဒါကြောင့်တရားရှိမတဲ့ပုဂ္ဂိုလ်တွေကအဓိကကတော့တည်ငြိမ်နေဖို့လိုတယ်ဘာတည်ငြိမ်နေဖို့လိုလဲစိတ်တည်ငြိမ်နေဖို့လိုဟုတ်တယ်မလားကိုယ်ကာယတည်ငြိမ်ဖို့နဲ့စိတ်တည်ငြိမ်နေဖို့ဘယ်လိုကအဓိကတော့စိတ်တည်ငြိမ်ဖို့ကအဓိကနော်စိတ်တည်ငြိမ်ဖို့ကအဓိကလို့ပြောပြီးမဲ့လို့လည်းပဲစိတ်တည်ငြိမ်နေရင်ကိုယ်ကာယကမငြိမ်ဘူးလားငြိမ်သွားတယ်စိတ်ငြိမ်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ဟာနော်လှုပ်လှုပ်ရှားရှားလှုပ်ပါဆိုလို့သူမလှုပ်တော့ဘူးခိုကြည့်တင်ကြည့်ကြည့်ပါဆိုလို့လည်းသူမကြည့်တော့ဘူးတောက်တောက်ပြာပြာနဲ့ရှင်းလန်းလှမ်းပါဆိုလို့လည်းပဲမလှမ်းတော့ဘူးတခြားကြောင့်လားစိတ်ငြိမ်သွားလို့လားစိတ်ငြိမ်ပါဒီလိုဆိုရင်တောက်တောက်ပြာပြာရှင်းလန်းလှမ်းနေတာကစိတ်ငြိမ်တဲ့သဘောလားမငြိမ်တဲ့သဘောလားစိတ်ငြိမ်တဲ့သဘောစိတ်မငြိမ်တဲ့သဘောစိတ်မငြိမ်ရင်ကိလေသာပုံမင်းမရှိလို့လားရှိလို့လားရှိပါဘူးကိလေသာပုံမင်းရှိရင်စိတ်တဝိသုဒ္ဓိဖြစ်ပါမလားဖြစ်ပါဘူးစိတ်တဝိသုဒ္ဓိမဖြစ်ရင်တမာရိမေယဝတမာရိမေယယင်ဝိပဿနာပညာစကံတက်လှမ်းလို့ရပါမလားမရပါဘူးဒါစိတ်ရေးကြည့်တဲ့အခြေခံပဲဒီလိုမလားအားတို့အပြင်မှာနေခြင်းလိုနေမယ်ဓမ္မယုံနဲ့ရောက်တို့တရားထိုင်ပြီးတာပဲဒီလိုသွားတွေ့လို့မရဘူးနော်ဓမ္မယုံနဲ့မှတရားမှတ်ရင်ပြီးတာပဲအပြင်မှာတို့ဘယ်လိုပဲနေနေကိစ္စမရှိပါဘူးဆိုတာကဒီလိုတွေ့လို့မရဘူးဟုတ်တယ်မဟုတ်လားမိမိရဲ့အင်မတန်တည်ငြိမ်တဲ့သမာဓိကလေးကိုဝိပဿနာရှုနေတဲ့ယောဂီပုဂ္ဂိုလ်တယောက်ဟာအဲ့ဒီသမာဓိကလေးတစ်ခုရဖို့ရန်ပုံမွေးတယ်လို့မွေးထားရတာမမှန်ဘူးလားမှန်လားသမားကြီးလေးတလုံးရဖို့လေဘလုံးမွေးထားရတာလေပိုးမွေးသလိုကိုမွေးထားရတာမလားပိုးမွေးသလိုမွေးထားရတာတခါတော့သတိလေးနဲ့ဖန်ချုပ်ထားလိုက်ဝိရိယလေးနဲ့ဖန်ချုပ်ထားလိုက်သမာဓိလေးနဲ့ဖန်ချုပ်ထားလိုက်အဲ့ဒီလိုချုပ်ထားလို့စိတ်ကလေးကတည်တည်ငြိမ်ငြိမ်လေးဖြစ်နေတာမလားအဲ့ဒီလိုတည်တည်ငြိမ်ငြိမ်လေးဖြစ်နေတာကိုမိမိရဲ့တဏ္ဍာမဒိဋ္ဌိတဏ္ဍစတဲ့ကိလေသာတရားတွေရဲ့ပူလောင်မှုတွေလောင်မြဲမှုတွေခံလိုက်ရပြီဆိုရင်အဲ့ဒီစိတ်တည်ငြိမ်ပါတော့မလားတည်ငြိမ်ပါဘူးစိတ်တည်မတည်ငြိမ်ဘူးဆိုရင်ရုပ်တရားကရုပ်ရဲ့ပုံမှန်တရံအသွင်လက္ခဏာကလည်းတည်ငြိမ်မှုရှိပါမလားရှိပါဘူးတည်ငြိမ်မှုမရှိတော့ဘူးเนาะနေရာတကာမှာဘုသသဒီသသသွားခြင်းနဲ့เนาะဘုရှိတိရှိခြင်းနဲ့ဘုလူနဲ့သာစကားပြောဒီလူနဲ့သာစကားပြောပြောခြင်းနဲ့ဟုတ်လားစိတ်ငြိမ်လို့လားမငြိမ်လို့လားငြိမ်ပါဘူးစိတ်မငြိမ်တော့ရုပ်ငြိမ်ရဲ့လားငြိမ်ပါဘူးစိတ်ငြိမ်မှရုပ်ငြိမ်စိတ်မငြိမ်ရင်ရောက်မနေဘူးเนาะအဲဒီတော့တဏှာညတဏှာညသနှံ့နေတဲ့ယောဂီပုဂ္ဂိုလ်တရားဈဉ္ညာကမ္မဋ္ဌာန်းလေးရှောက်ပြီးတော့ဓမ္မယုံကြီးစီတို့ကြွလာတဲ့ယောဂီပုဂ္ဂိုလ်တရားဖြည်းဖြည်းရှောက်ပါလို့တကုဒကတိုက်တွန်းနေကြမလိုပါဘူးစိတ်ကငြိမ်သွားမယ်ဆိုရင်အမှတ်တွေတာเนาะရှုမှတ်မှုတတိလေးတာမပြတ်တမ်းကိန်းလာမယ်ဆိုရင်ဖြည်းဖြည်းရှောက်ပါလို့ကိုပြောကြမလိုတော့ဘူးအလုံးလုံးကိုနှေးသွားတယ်မနေဘူးလားနေပါလားနေပါဘူးဘယ်လိုကချုပ်ဘယ်လိုကချုပ်ချယ်လိုက်လို့လဲမင်းရင်တတိတို့သမာဓိတို့သူတို့ကချုပ်ချယ်လိုက်လို့မလားမဟုတ်ပါဘူး သတိတော်တမာတိတော်နဲ့ချုပ်ချလိုက်တော့စိတ်ကလေးကမငြင်းညံဘူးလားငြင်းညံသွားတယ်။စိတ်လေးငြင်းညံသွားတယ်စိတ်ကလေးအေးချမ်းသွားတယ်။အဲ့ဒီလိုအေးချမ်းသွားပြီဆိုမြန်မြန်သွားစီရလည်းမလိုတော့ဘူး။ကိုလောင်မှုသောကတွေလည်းမရှိတော့ဘူး။ဒါတော့မလား။ဘူဝသိဉ္ဇတရားသိဉ္ဇဆိုတဲ့ဉာဏ်များမှုတွေလည်းပဲမရှိတော့ဘူး။အဲ့ဒီတော့ယောဂီပုဂ္ဂိုလ်တယောက်ကတုတ်တုတ်ပြားပြားမရှိရဘူးနော်။ရာမများရဘူး။တကယ်ဒီအေးချမ်းတဲ့အတ္တဓာတ်ရှိရမယ်။ဟုတ်လား။တော့တော့ပြပြမသွားရဘူးပြမများရဘူးဟိုကြည့်တိချင်းမကြည့်ရဘူးတော့တော့ပြပြသွားနေတယ်ပြများနေတယ်ဟိုကြည့်တိချင်းကြည့်နေတယ်ဆိုကြတဲ့ကောဒီယောဂီဒီတမာရီတတိကိန်းတဲ့ယောဂီလားတတိမကိန်းတဲ့ယောဂီလားတတိမကိန်းလို့ဆိုရင်တမာရီဖြစ်ပါမလားတမာရီမဖြစ်ရင်တမထဆိုတဲ့စိတ်ငြိမ်းချမ်းမှုဖြစ်ပါမလားမဖြစ်ပါဘူးစိတ်ငြိမ်းချမ်းမှုမှဖြစ်ဖြစ်စိတ်တဝိသောတိဖြစ်မလားစိတ်တဝိသောတိမဖြစ်ရင်အင်းဒီဒီအမြဲတမ်းချိုးဖောက်နေမိမှာပဲနော်သိဉ္ဇဉ်ညာမှုမှမရရင်အိန္ဒိတိတွေဘာဖြစ်လဲချိုးပေါက်နေမိပါပဲမျက်စိကလည်းဟိုကြည့်တည်ကြည့်ကြည့်တဲ့အခါမှာလည်းပဲနော်အမြင်တော်တဲ့အာယုန်တွေတော့တဏှာဖြစ်မယ်မတော်တဲ့အာယုန်တွေတော့ဒေါသဖြစ်မယ်ကိလေသာတရားတွေဝင်မလားဝင်ပါလားအဲ့ဒီလိုဝင်မှဖြစ်တဲ့အတွက်မျက်စိတွေလည်းလုံခြုံသလားမေးတော့မလုံခြုံတော့ဘူးဟုတ်လားတဏှာဆိုတဲ့ကိလေသာညာသူတွေဝင်လာတယ်ဒေါသဆိုတဲ့ကိလေသာညာသူတွေဝင်လာတယ်မာနဆိုတဲ့ကိလေသာညာသူတွေဝင်လာတယ်အဲ့ဒီလေလုံးကြုံလားမလုံးကြုံလားအဲ့ဒီလိုမလုံးကြုံတာဟာတခြားကြောင့်လားစိတ်မငြိမ်လို့လားစိတ်တဝိသုဒ္ဓိမဖြစ်လို့ပေါ့ဟုတ်လားအဲ့ဒီတော့စိတ်တဝိသုဒ္ဓိမဖြစ်အိန္ဒိတိလည်းမလုံးကြုံဘူးအိန္ဒိတိမလုံးကြုံနေရတဲ့စိတ်တဝိသုဒ္ဓိလည်းဖြစ်ပါမလားဖြစ်ပါအပြာလာကျေးဇူးပြုနေတာပဲဒီလိုမလားအဲ့ဒီတော့စိတ်တဝိသုဒ္ဓိမှမဖြစ်ရင်ဝိပဿနာပညာစကံတဏှာလို့ရပါမလား
မရပါဘူး
အဲ့ဒါကြောင့်မို့လို့တရားရှုမှတ်တဲ့အခါမှာအဓိကကတော့မိမိရဲ့စိတ်ကိုမိမိနိုင်အောင်ထိမှုပဲဟုတ်တယ်မလားဘာကိုလဲအောင်ထည့်ရပါလဲမိမိရဲ့စိတ်ကိုမိမိနံအောင်ထည့်မှုပဲเนาะအဲ့ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ပန္နိတာသာမဏေကလေးဆိုရင်ဘယ်လောက်နေယူစရာကောင်းတော့အရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့တပည့်ကလေးတွေเนาะခုနှစ်နှစ်သားအရွယ်မှာသူ့ရဲ့ဆုံးကရင်ကဒကမကြီးတွေကသူ့ရဲ့သားကလေးကိုရှင်သာမဏေဖြစ်နေတဲ့ခါမှာဆိုပြီးတော့အရှင်သာရိပုတ္တရာမထေရမြတ်ကြီးစီမှာမပုတ်ဘူးလားပုတ်တာတဏှိတော်ခါကာလကြတော့အရှင်သာရိပုတ္တရာမထေရမြတ်ကြီးနဲ့အတူတူသတင်းသုံးတော်မူတဲ့ဒီလိုကြောင်းတော်ကြီးကနေပြီးတော့မလတ်မကရွာကလေးတွေပြီးဆုံးကထွက်တာကိုအဲဒီတော့ဆုံးကထွက်တဲ့အခါကျတော့နော်အရှင်သာရိပုတ္တရာမထေရမြတ်ကြီးကရှေ့ကသွားကိုရင်ကလေးကနောက်ကလိုက်တပည့်ကလေးတိုက်ပြီးတော့လိုက်လာခဲ့ပါတယ်ဒီလိုလိုက်လာတဲ့အခါမှာလက်ခွင်းထဲမှာဘာသွားတွေ့တယ်လဲဆိုတော့ရေမြောင်းကလေးတွေသွားတွေ့တယ်ခွန်ကြီးတို့အိန္ဒိယမှာရှိတဲ့လက်ခွင်းတွေဆိုတာမြန်မာပြည်မှာကြောက်ဆဲတို့မြေသားတို့မှာရှိတဲ့လက်ခွင်းတွေလို့ပေါ့နော်ဆဲတွေရှိတယ်မြောင်းတွေရှိတယ်မြောင်းမကြီးတွေရှိတယ်ရည်သွဲမြောင်းကလေးတွေရှိတယ်။အဲ့ဒီမြောင်းနေကတည်းကနေပြီးတော့ရည်လွတ်ပေးလိုက်တဲ့အခါကျတော့လယ်ခွင်းအနှံ့ကြီးတွေမသွားဘူးလားသွားလား။အဲ့ဒီရည်မြောင်းကလေးတွေရည်သွဲမြောင်းကလေးတွေပေါ့နော်။အဲ့ဒါကလေးတွေကိုတွေ့တဲ့အခါကျတော့ကိုရင်ကလေးကမေးတယ်အရှင်ဖေရားတဲ့။ဒီရည်မြောင်းတွေကမလုပ်တာတော့တဲ့။မမေးဘူးလားမေး။မေ
းပါ
ဘူး။အာကိုရင်အဲ့ဒါရည်သွဲမြောင်းလို့ခေါ်တယ်။မလားပါရှင်များဒီရည်သွဲမြောင်းကမလုပ်တာတော့။ဩဟိုမလားမကမှရှိတဲ့ဆယ်တဲ့ကရည်ကိုဟောဒီလက်ွယ်ထဲကိုရောက်ဟောဒီမြောင်းကလေးတွေနဲ့တွေ့ပြီးတော့ပေးရတာပေါ့။အော်ဒီလိုလားဗျာ။အဲ့ဒီလိုဆိုရင်အဲ့ဒီရေတွယ်မြောင်းကလေးတွေဟာအသက်ဝိညာဉ်ရှိတဲ့သဝိညာဏကတရားလားအသက်ဝိညာဉ်မရှိတဲ့အဝိညာဏကတရားလားလို့မမေးဘူးလားမေးလား။အသက်ရှိသလားမရှိဘူးလား။ဒီလိုမလား။အဲ့ဒီတော့မင်းတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကဟာကိုရင်ရေမြောင်းကအသက်ပဲရှိပါမလဲ။အတ္တမရှိတဲ့အဝိညာဉ်ကတရားလေးပေါ့နော်အဲဒီတော့သူတို့ကမေးတယ်အတ္တမရှိတဲ့အဝိညာဉ်ကတရားဖြစ်တဲ့ဟောဒီရေမြောင်းဟောဒီရေကလေးတွေကိုတောင်မှနော်ကိုလိုချင်တဲ့နေရာရောက်အောင်တွယ်တွယ်ပြီးတော့ပေးလိုက်နိုင်သေးရင်မိမိရဲ့စိတ်ကိုလည်းပဲကိုလိုချင်တဲ့နေရာရောက်အောင်ဘာဖြစ်လို့ပို့မပေးနိုင်ရမှာလဲစဉ်းစားကြရလေးပေါ့နော်ဟောဒီတော့ယောဂီတွေပဏိကသာမဏေကလေးကသူကစဉ်းစားတာကနော်ရည်သွဲမြောင်းကလေးဟာရည်သွဲမြောင်းကလေးဟာရည်တွေကိုဟိုးမထမကမ်းမှာရှိတဲ့ဆယ်တဲကရည်ကိုဟောဒီနေရာမှာရှိတဲ့လက်ကွယ်ထက်ကိုရောက်ရည်သွဲမြောင်းကလေးနဲ့ဆင်ငယ်ဆင်ငယ်တွယ်ပြီးတော့ပို့ဆောင်မပေးရဘူးလားပေးရလားကိုလိုချင်တဲ့နေရာရောက်အောင်ပို့ဆောင်မပေးရဘူးလားပေးရလ
ား
ပို့ဆောင်ပေးရပါလေဒီလိုမလားမိမိရဲ့တဏ္ဍာမှာရှိတဲ့စိတ်ကိုလည်းပဲအဲ့ဒီရည်သွဲမြောင်းကလေးလိုပဲနော်ကိုယ်လိုချင်တဲ့နေရာရောက်ပို့ဆောင်ပေးရင်ဖြစ်နိုင်တယ်လို့ပန္နိတာသာမဏေကလေးမတွေ့ဘူးလားတွေ့ အဲ့ဒါစိတ်ဆိုတာကသူကတခါတရံကြတော့လည်းပဲကိုလိုချင်တဲ့လူကိုလိုချင်တဲ့နေရာရောက်အောင်ဆွဲယူလို့ရတယ်တချို့တချို့ပုံကိုယ်တွေကြတော့လေမရဘူးလားရလားရတယ်တချို့တချို့ပုံကိုယ်တွေကြတော့လည်းစိတ်ကိုကိုလိုချင်တဲ့နေရာရောက်အောင်ဆွဲယူရမှာမဆွဲယူတတ်တဲ့အခါကြတော့ကိုကိုယ်တိုင်ကစိတ်ရဲ့ဆွဲခေါ်ရတော့မလိုက်ဘူးလားလိုက်ဒီလိုဆိုရင်ပုံကိုယ်ကနှမျိုးရှိတယ်ပေါ့စိတ်ရဲ့အလိုနောက်လိုက်တဲ့ပုံကိုယ်ရဲ့စိတ်ကိုကိုလိုခြင်းနဲ့နေရာမှာတဲ့တဲ့မှမှထားနိုင်တဲ့ပုံကိုယ်ရဲ့ဘယ်နှမျိုးရှိတော့တနည်းအားဖြင့်ပြောရင်စိတ်ရဲ့အလိုနောက်လူလိုက်တဲ့ပုံကိုယ်ရဲ့လူအလိုနောက်စိတ်လိုက်တဲ့ပုံကိုယ်ရဲ့ဘယ်နှမျိုးရှိတော့စိတ်အလိုနောက်မှာလူလိုက်တဲ့ပုံကိုယ်ရဲ့လူအလိုနောက်မှာစိတ်လိုက်တဲ့ပုံကိုယ်ရဲ့ဘယ်နှမျိုးရှိတော့နှစ်မျိုးရှိတယ်ဒီလိုမလားတတိယသမารီပညာထင်းချုပ်ကင်းမဲ့နေတဲ့ပုဂ္ဂိုလ်ဆိုရင်ကိုယ်အလုံးတော့စိတ်လိုက်မှာလားစိတ်အလုံးတော့ကိုယ်လိုက်ရမှာလားစိတ်ကနေပြီးတော့သွားခြင်းလဲဆိုကိုယ်ကသွားလိုက်စိတ်ကစားခြင်းရင်ကိုယ်ကစားလိုက်စိတ်ကကြည့်ခြင်းကိုယ်ကကြည့်လိုက်စိတ်ကစကားပြောခြင်းရင်ကိုယ်ကစကားပြောလိုက်ဒီလိုမလားအဲဒီတော့ဘုန်းကြီးတို့ယောဂီတွေအင်းဒီတွေမရဘူးဗျာများနေတယ်သမာဓိမရှိဘူးဆိုတာကိုယ်လိုစိတ်လိုက်နေတဲ့ပုဂ္ဂိုလ်လားစိတ်လိုကိုယ်လိုက်နေတဲ့ပုဂ္ဂိုလ်လားသိလို့ကိုလိုက်နေတဲ့ပုံကိုယ်လေးနော်သိလို့ကိုလိုက်နေတဲ့ဆိုကိုလိုက်နေမယ်ဆိုလို့ရှိရင်နော်သိလို့တိုင်ကိုလိုက်နေကြမယ်ဆိုလို့ရှိရင်သိလို့တိုင်ကိုကနေပြီးတော့ဆောင်ရွက်နေရတာဖြစ်တယ်ဒီစိတ်ကိုသုံးချပြီးတော့ဘယ်နည်းနဲ့မှဝိပဿနာဉာဏ်ဖြစ်အောင်ကြိုးစားလို့မရနိုင်ဘူးအဲဒါကြောင့်သိလို့လိုက်တဲ့ပုံကိုယ်များသည်ဘယ်တော့မှဝိပဿနာဉာဏ်မဖြစ်ဘူးလို့မှတ်လိုက်ပါဟုတ်တယ်မလားသိလို့လိုက်တဲ့ပုံကိုယ်များသည်ဝိပဿနာဉာဏ်ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးစိတ်လိုကိုလိုက်ရမလားကိုယ့်အလိုစိတ်ကလိုက်ရမလားကိုကဒီနေရာမှာဒီစိတ်ကလေးထားပါဆိုရင်စိတ်ကနေကုန်နေရမယ်ဟုတ်တယ်မလားဟောဒီကြီးသွားလို့ရပါမလားနာသီးမြတ်မှာစိတ်ကလေးထားရင်နာသီးမြတ်မှာကိုနေရမယ်နာသီးမြတ်ကနေတခြားသွားစရာအကြောင်းမရှိဘူးစိတ်အပေါ်မှာတကယ်တမ်းနိုင်နိုင်နင်းနင်းအုတ်ချုပ်နိုင်တဲ့စွမ်းရည်ရှိတဲ့ပုဂ္ဂိုလ်ဆိုရင်ဒီတိုင်းမဖြစ်ဘူးလားဖြစ်ပါလားအခုတော်တော်ကအာဝိညာဉ်ကအသက်မရှိတဲ့ခြေကလေးတွေတောင်မှညောင်းကလေးတွေနဲ့ဆွဲဆွဲပြီးတော့ကိုလိုချင်တဲ့နေရာရောက်အောင်ဖို့ပေးလို့မရဘူးလားရ။သဝဉာဏ်ကဖြစ်တဲ့မိမိရဲ့စိတ်ကိုလည်းပဲကိုလိုချင်တဲ့နေရာရောက်ဖို့ပေးရင်ရနိုင်မှာပဲ။ဘလူကတွေးတာလဲ။ပန်ဒိတာသာမဏေကလေးကတွေးတာမလား။ဘုန်းကြီးတို့ယောဂီတွေလည်းဒီတွေးလေးတွေးဖို့မလိုဘူးလားလို့။သဝဉာဏ်ကဖြစ်တဲ့ငါရဲ့စိတ်ကိုသူသွားခြင်းနဲ့တော့ငါဖို့ပေးလို့မဖြစ်ဘူး။သူသွားခြင်းနဲ့တော့လွတ်လွတ်ကျွတ်ကျွတ်လှုပ်ပေးထားလို့မဖြစ်ဘူး။ဟုတ်တယ်မလားသူသားခြင်းနဲ့တော့သွားခြင်းရသွားရောက်ခြင်းရရောက်ပေါက်ခြင်းရပေါင်းဆိုပြီးတော့လွတ်လွတ်လပ်လပ်ပို့ပေးထားလို့ရပါမလားမရဘူးလွတ်လွတ်လပ်လပ်လှုပ်ပေးထားလို့မရဘူးဟုတ်လားတတိဆိုတဲ့အထင်းချုပ်ကလေးရှိရမယ်တမာတိဆိုတဲ့အထင်းချုပ်ကလေးရှိရမယ်ပညာဆိုတဲ့အထင်းချုပ်ကလေးရှိရမယ်ဒါကမြတ်စွာဘုရားသခင်ကတော်မြတ်ကြီးကဘယ်လိုပြောတော့တတိသံဝေစီညိနာတမန္နာကတောဟောတိမပြောဘူးလားပြောခဲ့လားတတိနဲ့လည်းထိချုပ်ပေးပါပညာနဲ့လည်းပဲထိချုပ်ပေးပါတဲ့မိမိရဲ့စိတ်ကိုနော်ဘလို့ကလည်းမိမိရဲ့စိတ်ကိုဗာနဲ့ထိချုပ်ပေးရမှာလဲတတိနဲ့လည်းထိချုပ်ပေးပါပညာနဲ့လည်းထိချုပ်ပေးပါတတိနဲ့ထိချုပ်ရင်သမာဓိတရားမပါဘူးလားပါလာမှာလားပါလာမှာပဲနော်သမာဓိတရားပါလာဝရိယကိုကင်းပါမလားတတိရဲ့ဝရိယရဲ့သမာဓိရဲ့သမာဓိမဲ့ကဘယ်နှပါလဲအဲ့ဒီသမာဓိမဂ်ရဲ့သုံးပါးနဲ့ဆွဲယူမယ်။ပညာမဂ်ရဲ့ပါးနဲ့ကြည့်မယ်။သမာဓိမဂ်ရဲ့သုံးပါးနဲ့ဆွဲယူမယ်။ပညာမဂ်ရဲ့ပါးနဲ့ကြည့်မယ်။ဒီလိုမလား။ဒါလုံးရမယ်လုပ်ငန်းစဉ်လေးတွေနော်။ဝိပဿနာလုပ်လို့နေတဲ့ယောဂီပုဂ္ဂိုလ်တယောက်ရဲ့တဏ္ဍမှာလုပ်ငန်းစဉ်လေးပြောပြရဆိုရင်ဒီနှစ်ချက်ပဲရှိတယ်။ဒါဒီပြတော်တရားရှိမှရှင်ပါတဲ့ဝိပဿနာဉာဏ်ကြီးဖြစ်ရှင်ပါတဲ့ဝိပဿနာဉာဏ်ဖြစ်ဖို့လုပ်ငန်းစဉ်ကလေးပြောပြစမ်းပါဆိုရင်ဒီနှစ်ချက်ပဲရှိတာပဲ။သမာဓိမဂ်ရဲ့သုံးပါးနဲ့ဆွဲယူမယ်။ပညာမဂ်နဲ့ပါနဲ့ကြည့်မယ်ဒီလိုမလားဆွဲယူမယ်ဆိုတာကစကားဖြစ်ပြောလိုက်တာပါတကယ်တော့ကျတော့တခြားပြောတာလားတဲ့ပေးရမယ်လို့ပြောတာလားတဲ့ပေးရမယ်လို့ပြောတာမြင်စိတ်ကလေးပေါင်းရင်မြင်စိတ်ကလေးနဲ့တဲ့ပေးလိုက်ဘလူကတဲ့ပေးတာတော့သမာဓိမဂ်ရင်၃ပါးကတဲ့ပေးတာဘလူကတဲ့ပေးတော့သမာဓိမဂ်ရင်၃ပါးကတဲ့ပေးရမှာဒီလိုမလားကြည့်တော့ဘလူနဲ့ကြည့်ပါလေပညာမဂ်နဲ့ပါနဲ့ကြည့်မယ်နော်သမာဓိမဂ်ရဲ့သုံးပါးနဲ့တည်ပြီးလိုက်ပညာမဂ်ရဲ့နှစ်ပါးနဲ့ကြည်လိုက်သမာဓိမဂ်ရဲ့သုံးပါးနဲ့တည်ပြီးလိုက်ပညာမဂ်ရဲ့နှစ်ပါးနဲ့ကြည်လိုက်ဒီလိုမလားကြားစိတ်ကလေးပေါ်ရင်လည်းဘယ်လိုကတည်ပြရပါလဲသမာဓိမဂ်ရဲ့သုံးပါးကတည်ပြီးဘယ်လိုနဲ့ကြည်ပါလဲ နာစကလေးပေါ်လာရင်လည်းဘယ်လိုပြောမလဲသမာဓိမဂ်ကသုံးပါးနဲ့တည့်ပြီးဘာနဲ့ကြည့်မလဲစားစိတ်ပေါ်ရင်လည်းဘယ်လိုနဲ့တည့်ပြီးမလဲဘယ်လိုနဲ့ကြည့်မလဲရတယ်နားတယ်ကောင်းတယ်ဆိုတဲ့စိတ်ကလေးပေါ်ရင်လည်းဘယ်လိုနဲ့တည့်ပြီးမလဲရရင်ရတဲ့နေရာလေးတည့်ပြီးလားဒီလိုမလားရရင်ရတဲ့နေရာတည့်ပြီးနားရင်နားတဲ့နေရာတည့်ပြီးကြိုက်ရင်ကြိုက်တဲ့နေရာတည့်ပြီးအဲ့ဒီနာရတဲ့နေရာနာတဲ့နေရာကတဲ့နေရာလေးကရုပ်လားရုပ်ဆိုင်ရုပ်စီကိုတက်ပြီးလိုက်နော်ဝေဒနာလေးလိုသတိထားမင်းဝေဒနာနဲ့တက်ပြီးလိုက်ဟုတ်တယ်မလားစိတ်လိုသတိထားမင်းစိတ်နဲ့တက်ပြီးလိုက်ဘာပဲပေါ်ပေါ်ပေါ်တဲ့တရားနဲ့တက်ပြီးဘလူကတက်ပြီးရပါလဲသမာဓိမဂ်ကသုံးပါးဒီလိုမလားအဲ့ဒါဘလို့တက်ပြီးမလဲတတိတရားကလေးကသတိထားကိုကြည့်ရမယ်မြင်စိတ်ကလေးပေါ်ရင်ဩတာမြင်စိတ်ကလေးပေါ်တာပဲလို့တတိလေးနဲ့ထားကြည့်ရမယ်ကြားစိတ်ပေါ်ရင်လည်းကြားမယ်နားစိတ်စားစိတ်ဩရနာကောင်းစိတ်နားရင်နားတဲ့စိတ်ကလေးဒီလိုမလားနားရင်နာမသိတဲ့စိတ်ကလေးကျင်ရင်ကျင်မှသိတဲ့စိတ်ကလေးနော်နားရင်နာမသိတဲ့စိတ်ကလေးပေါ်လာတယ်ပေါ်လာရင်ပေါ်လာရင်သိအောင်ဘယ်လိုနဲ့ကြည့်လိုက်ရဘယ်လိုနဲ့တက်ပြရမှာလဲသမာဓိမဂ်ကသုံးပါးနဲ့တက်ပြီးတော့ပရမသုတော်တတိလေးနဲ့ထားကြည့်ရမှာပေါ့ဩဒါကနာမသိတဲ့စိတ်ကလေးလေဘယ်လိုနဲ့တတိထားကြည့်ရမှာလဲတတိနဲ့ဘလုံးနဲ့ကြိုက်ခတ်ကြည့်ရမှာလဲတတိနဲ့ဒီလိုမလားတတိနဲ့ကြိုက်ခတ်ကြည့်လိုက်တော့အဲ့ဒီတော့ကြိုက်ခတ်ဖို့ရတဲ့ဝိရိယရဲ့ပံ့ပိုးမှုကမပါလို့ရပါမလားမရပါဘူးဝိရိယရဲ့ပံ့ပိုးမှုတွေရရမယ်ဝိရိယပံ့ပိုးမှုမပါလို့မဖြစ်ဘူးနော်နောက်တကသမာဓိတရားလေးကလည်းပါလို့မလဲတတိသွားတဲ့နောက်ကနေထက်ကြမကလိုက်ပြီးဟုတ်တယ်မလားတတိကရှေ့သွားရင်သမာဓိကလည်းအရှေ့ကိုလာသမာဓိကနောက်ကိုသွားရင်တတိကနောက်ဆိုသွားရင်သမာဓိကလည်းအနောက်ကိုလာဆိုလိုရင်းကတော့နော်တတိကမြေစိတ်ကလေးစီကိုကဲခတ်လိုက်ရင်သမာဓိကလည်းဗမာသာစုဆိုင်ပါလေမြေစိတ်ကလေးမှာသွားစုဆိုင်ဟာလားတတိကမြေစိတ်ကလေးကိုကဲခတ်ကြည့်တယ်သမာဓိကကြားစိတ်သွားပြီးတော့စုဆိုင်နေလို့ဖြစ်မှာမလားဖြစ်ပါဘူးတတိရသမာဓိရဝရိယရအဲ့ဒီကသုံးပါးကွဲလို့မရဘူးနော်သုံးပါးပေါင်းမှလုပ်ငန်းတစ်ခုဖြစ်တယ်တဲ့ဒါလည်းလေဒါကြောင့်မလို့မောကောဆရာတော်ဘုရားကြီးပြောတယ်လေနော်သမာဓိမဂ်ကင်၃ပါးရဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့ဩတငယ်ချင်း၃ယောက်ပန်းကလေးတွေဝင်ခိုးဖို့ရန်အတွက်ရှေ့တုန်းကတော့ခေါ်ကြတော့ဝပန်းလို့ခေါ်တယ်နော်ဝပန်းတရာကသူကအနယ်လေးနဲ့ပေါ့လေစင်မြက်ပေါ်မှာသူကစင်မြက်ပေါ်မှာပွင့်တယ်ပန်းအဲ့ဒါကိုဝပန်းလို့ဒီလိုခေါ်တယ်ဒါခေါ်ကြတော့ဇာတိထဲမှာပါတာပါပဲအိန္ဒိယမှာတော့ပေါ်ပုံရပါတယ်နော်အဲ့ဒီတော့စင်ကလေးပေါ်မှာအောက်ကနွယ်သဘောမျိုးလေးနဲ့တက်သွားတယ်တက်သွားတော့ပေါ်ကြတော့ပွင့်လေးပွင့်နေတယ်အဲ့ဒီခေတ်ကာလတုန်းကအမျိုးသမီးတွေသာမကဘူးအမျိုးသားတွေကလည်းပန်းကလေးတွေပန်တဲ့အလေးထားရှိတယ်တဲ့ဟုတ်တယ်မလားမြတ်စွာဘုရားရဲ့စာရီပေတွေထဲမှာကိုပဲအမျိုးသားတွေလည်းပဲပန်းကလေးတွေပန်တဲ့အလေးထားရှိတယ်ဟုတ်လားအဲ့ဒီတော့တငယ်ချင်းသောယောက်ကဝပန်းကလေးတွေဆိုတော့ပွဲလာတဲ့ပြင်မှာပန်ဖို့ရန်ဆိုပြီးတော့ပန်းကလေးခိုးခြင်းခိုးခြင်းပင်မဲ့လို့ဝပန်းကလေးကစင်ပေါ်မှာဆိုတော့လှမ်းယူလို့ရနိုင်တဲ့အနေဒါဟုတ်ရဲ့လားမမိပါဘူးတဲ့နော်မမိတဲ့ပန်းဖြစ်အဲဒီတော့မမိတဲ့ပန်းဖြစ်နေတဲ့အခါကျတော့ကဲဘယ်လိုလုပ်ကြမလဲတကယ်ချင်းတယောက်ကပြောတယ်ငါထားကုန်ပေးမယ်ငါတော့ကြောကုန်ပေါ်ကတက်ခုနော်ငါထားကုန်ပေးမယ်ငါကြောကုန်ပေါ်ကတက်ခုတကယ်ချင်းတယောက်ကထားကုန်မပေးဘူးလားပေးလားအဲဒီတော့ပေးတဲ့အခါကျတော့တကယ်ချင်းတယောက်ကကြောကုန်ပေါ်တက်လိုက်တယ်ဒါပေမဲ့လို့လည်းပဲနော်ဆိုင်စီယာမိစီယာဘာမှမရှိတဲ့အခါကျတော့ကိုယ်ခန္ဓာဟန်ချက်ညီညီရနိုင်ရလားမရနိုင်ဘူးเนาะမရနိုင်တဲ့အခါကျတော့ပန်းကလေးကိုလွယ်တကူခိုးလို့ရရလားအဲ့ဒီတော့ငငယ်ချင်းတယောက်ကဘိနာကနေမတ်တက်ရပေးရတယ်ကဲငါကောင်းလေးကိုဂိုင်းလက်တစ်ဖက်ကလက်တစ်ဖက်ကပန်းကိုခိုးဆိုပြီးတော့ဘေးကမတ်တက်ရမပေးဘူးလားပေးလားခြေတော်ကငငယ်ချင်းတယောက်ရဲ့ပထုံးပုံမှာအဲငငယ်ချင်းတယောက်ရဲ့ကြောကုန်ပုံမှာခြေတော်ကရက်နေတယ်နောက်တစ်ခါလက်တစ်ဖက်ကတငယ်ချင်းတရားရပကုံးလေးခေါင်းလေးကိုကင်ထားတယ်။နောက်လက်တစ်ဖက်ကပန်းကလေးကိုခူးတယ်။နော်။ချောင်းမြောင်တန်းတန်းခူးလို့ရသွားတယ်။ဟုတ်တယ်မလား။တငယ်ချင်းသုံးယောက်ပေါင်းမှပန်းကလေးတစ်ပွင့်ရတာပါ။တယောက်ထက်နဲ့ဒီပန်းကလေးခူးလို့ရရလား။မရပါဘူးတဲ့။အဲ့လိုပါပဲလေ။သမာဓိမဂ်ကသုံးပါးရဲ့လုပ်ငန်းကလည်းဒီတိုင်းပဲတဲ့။ဝိရိယကဘာနဲ့တူတယ်ဆိုရင်ခါကုံးပေးတဲ့တငယ်ချင်းနဲ့တူတယ်တဲ့။နော်။သူကတတိဆိုတဲ့တရားသမာဓိဆိုတဲ့တရားကိုအမြဲတမ်းသူကမြင့်တင်ပေးနေတာပြင်းပြင်းထန်ထန်နဲ့သဘောလေးပေါ်လာဟာမင်းတို့မပြင်းနဲ့မြေစကလေးပေါ်လာရင်မတွေ့လိုက်ဖက်နေလိမ့်မယ်ကြားစကလေးပေါ်လာရင်မသိလိုက်ဖက်နေလိမ့်မယ်ဘလို့ကအမြဲတမ်းတိုက်တွန်းပေးနေတော့ဝရိယတရားကတိုက်တွန်းပေးနေတာဒီလိုမလား ဝရိယတရားကမြတ်တတ်တောင်းပင်နေတဲ့အခါကျတော့တောင်းတဝိကျင်တဲ့စကလေးပေါ်လာတာတော့မှအဲ့ကျင်တဲ့စိတ်ကြီးပျောက်သွားတယ်ဘလို့ရဲ့ဆွမ်းကြောင့်လဲပြီးတော့ဝရိယရဲ့ဆွမ်းကြောင့်ပြင်းကြီးတဲ့စကလေးပေါ်လာရင်လည်းဘလူကတိုက်ထုတ်ပေးလိုက်တယ်ဝရိယကပဲတိုက်ထုတ်ပေးလိုက်တာပဲဒီလိုမလားအဲ့ဒီတော့ဝရိယကတိုက်ထုတ်ပေးလိုက်တဲ့အခါကျတော့အမြဲတမ်းတည်းကနားဆွမျက်စိဖွင့်ပြီးတော့မကြည့်ဘူးလားကြည့်နေရလားမြင်စကလေးပေါ်လာတာနဲ့မြင်စကလေးပေါ်လာချက်ချင်းပြေးလိုက်ရင်ဟုတ်လားဝရိယတရားကမြင့်တင်ပေးထားတာကိုနော်အဲ့ဒီတော့သိလိုက်တဲ့အခါကျတော့ဟောတမာရီတရားကအဲ့ဒီမြေစိတ်ကလေးဥပမာမစွတ်ဆိုင်ဘူးလားစွတ်ဆိုင်တာသို့တော့စွတ်ဆိုင်ဖို့ရန်အတွက်သူကအခက်အခဲလေးတွေဖြစ်နေတယ်။ဘာဖြစ်လို့လဲမေးတော့ငြင်းငြင်းတက်တက်မရှိလို့ဘာဖြစ်လို့ပါလဲစိတ်တွေပြန်လွင့်နေရင်တမာရီတရားကစွတ်ဆိုင်လို့ရပါမလားတက္ကရာကစိတ်တွေပြန်လွင့်နေတဲ့အခါကျတော့ဟောတွေးကြည့်တွေးနေနော်ညာပဲအိတ်ခန်းကြီးညာပဲအိတ်တဲ့အခါမှာအိတ်မပြောတဲ့အခါမျိုးမှာအများနဲ့ကြုံရတတ်ပါလေမျက်လုံးမင်းပြီးတော့ထားပြီမဲ့စိတ်တွေကဟိုရောက်ဒီရောက်နေစိတ်တွေပြန့်နေတဲ့အခါကျတော့နော်ဘလုံးမအဲ့လိုမရဘူးဟုတ်တယ်မဟုတ်လားဘလုံးမအဲ့လိုမရဘာဖြစ်လို့လဲမေးတော့စိတ်တွေပြန့်နေလို့အဲ့ဒီတော့စိတ်တွေပြန့်နေလို့ရှိရင်တမာရီတရားကဒီနေရာမှာစွတ်ဆိုင်လို့ရရလားဘလုံးမမရနိုင်တော့ဘူးနော်တရားထောက်တဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒီလိုအမေကြုံတတ်ပါလေဝင်လေထွက်လေလေးကိုကြည့်ပါဆိုမဲ့စိတ်တွေပြန့်နေတဲ့အခါကျတော့နော်ဝင်လေထွက်လေလေးကြည့်လိုက်စိတ်တွေတခြားရောက်သွားလိုက်ဝင်လေထွက်လေလေးကြည့်လိုက်စိတ်တွေတခြားရောက်သွားလာစိတ်တွေတခြားတခြားရောက်သွားတော့တမာရီကဘလုံးမကိုမတည်နိုင်တော့ဘူးဖြစ်နေတာအဲ့ဒီအချိန်ကျတော့ဘလုံးကွန်ကြီးယူရလဲတတိကွန်ကြီးယူရလဲဘလုံးကွန်ကြီးယူရပါလေဘုံနာတော်ကပန်းခိုးတော့တတိနဲ့တူတဲ့ပုဂ္ဂိုလ်တရားရဲ့ခေါင်းလေးကိုကင်ပြီးတော့မခွရဘူးလားခွရလားခွရတယ်ဘိနာကကင်ထားတဲ့ပုဂ္ဂိုလ်ကတတိနဲ့တူတယ်ပန်းခိုးတဲ့ပုဂ္ဂိုလ်ကတမာရီနဲ့တူတယ်ဒီလိုမလားအဲ့ဒီတော့တတိနဲ့တူတဲ့ပုဂ္ဂိုလ်ရဲ့အကူအညီရမှာတမာရီနဲ့တူတဲ့ပန်းကိုတဲ့ပုဂ္ဂိုလ်ကလိုချင်တဲ့ပန်းကိုလွယ်တကူကုလို့ရတယ်လို့ဒီနေရာမှာလည်းအာယုန်တကူကိုစွတ်စွတ်ဆတ်ဆတ်လုပ်ချင်ပြီဆိုလို့ရှိရင်တတိအကူအညီမပါပဲရပါမှာမရပါဘူးအဲ့တော့တတိကကိုထားပေးရမယ်မြေစကလေးပေါ်လာမြေစကလေးနဲ့တက်ပေးလိုက်ကြားစိပေါ်လာကြားစိကလေးနဲ့တက်ပေးလိုက်နန်းစိစားစိရတာကောင်းစိနော်နားရင်ကျင်တယ်ကြိုက်တယ်ခဲတယ်ဆိုတဲ့သဘောလေးပေါ်လာရင်လည်းအဲ့ဒီသဘောလေးကိုဩမိမိရဲ့စိတ်နဲ့တမာရီလေးနဲ့တန်းနေအောင်တတိကအကူညီမပေးရဘူးလားပေးရလားတတိကအရင်နေရာလေးနဲ့တက်ပြီးတက်ပြီးနော်အဲ့ဒီလိုတက်ပြီးလိုက်အော်ရုံးရသဘောလေးပါပဲလို့စိတ်ထဲမှာသဘောပထားရင်သဘောထားရင်အဲ့ဒီရုံးရသဘောစီတက်ပြီးဝေဒနာလေးပါပဲလို့စိတ်ကသဘောထားရင်ဝေဒနာလေးနဲ့တက်ပြီးသိတဲ့စိတ်ကလေးပါပဲလို့သဘောထားရင်သိတဲ့စိတ်ကလေးနဲ့တက်ပြီးဘလူကတက်ပြီးရမှာလဲတတိအဲ့ဒီလိုတတိကတက်ပြီးတော့ဝရိယတရားရအကူညီကောမရဘူးလားရလားအဲ့ဒီလိုတက်ပြီးလိုက်တဲ့အခါကျတော့ဟောတတိကလေးကတက်ပြီးလိုက်ပြီဆိုတော့သမารီတရားကလည်းပဲစိတ်တွေဟိုရောက်တရားမရောက်တော့ပဲနဲ့အဲ့ဒီအာယုံကလေးပေါ်မှာပဲစွတ်ဆိုင်မှုမပြုလားပြုနေလားနာရင်နာတဲ့သဘောလေးနဲ့ပဲစွတ်ဆိုင်မှုပြုထားတယ်ကျင်ကျင်တဲ့သဘောလေးပေါ်မှာပဲစွတ်ဆိုင်ထားတယ်ကြိုက်ရင်ကြိုက်တဲ့သဘောလေးပေါ်မှာပဲစွတ်ဆိုင်ထားတယ်နော်ခြေသလုံးကကြိုက်ပေမဲ့ခြေသလုံးนี่စိတ်မရောက်တော့တာတခြားကြောင့်လားသမารီကစွတ်ဆိုင်ထားလို့လားပေါင်ကနာပေမဲ့ပေါင်စီစိတ်မရောက်တာတခြားကစွတ်ဆိုင်ထားလို့လားသမารီကစွတ်ဆိုင်ထားလို့လားသမารိကစွတ်ဆိုင်နေအောင်ဝရိယတရားကောမြင့်တယ်မပေးရဘူးလားတတိတရားကလည်းဟောဒီနေရာလေးမှာမင်းရဲ့ရှုခံလေးရှိတယ်မင်းရဲ့ရှုခံလေးကဒီနေရာမှာတခြားသောမကြည့်နဲ့ဘလူကနေကိုညင်ပေးနေတာလေတတိကကိုညင်ပေးနေတာဒီလိုမဟုတ်လားဒုပောင်ကရှင်သန္တရာမင်းရဲ့ရှုခံတရားမဟုတ်ဘူးဒုပောင်ကရှင်သန္တရာကသမထရဲ့နမိတ်အခုဝိပဿနာဉာဏ်နဲ့ရှုဖို့ရန်ကဒုပောင်ကရှင်သန္တရာပညာခန္ဓာကြီးရှုရမှာမဟုတ်ဘူးဒီလိုမဟုတ်လားပရမခန္ဓာလို့ခေါ်တယ်နာရင်နာတဲ့သဘောကျင်ရင်ကျင်တဲ့သဘောကပ်ရင်ကပ်တဲ့သဘောအဲ့ဒီသဘောတရားကလေးကလည်းပဲစိတ်ဖြာခွဲချမ်းခွဲချမ်းစိတ်ဖြာကြည့်လိုက်တဲ့အခါကျတော့ဩနားတဲ့သရားကတခြားလားရောရဖောက်ပြန်မှုလားသိတဲ့သရားကတခြားလားနံတရားလားအဲ့ဒီနံတရားတွေမှာတော့မှသိတာသည်စိတ်ခံစားပါတဲ့သရားကဝေဒနာဒီလိုမလားရောရဝေဒနာရစိတ်ဒီတရားသုံးမျိုးပေါင်းပြီးတော့မပြေဘူးလားဖြင့်အဲ့ဒါကိုဟောတာလေးကယုံပဲဟောတာလေးကဝေဒနာပဲဟောတာလေးကစိတ်ပါပဲလို့ဘလူကနေညွှန်ပြပြီးတော့တတိကညွှန်ပြပြီးတော့ဘလူကညွှန်ပြပြီးတော့တတိကညွှန်ပြပြီးတော့သမာရိကအဲ့ဒီကိုစိုက်စိုက်ကြည့်နေရတာပေါ့ဟုတ်တယ်မလားတတိကညွှန်ပြပြီးတော့သမာရိကစိုက်ဆူစိုက်လိုက်တတိကညွှန်ပြပြီးတော့သမာရိကဆူစိုက်လိုက်ဆိုတော့နော်တခြားအာယုံစီဆက်ရောက်သေးရလားမရောက်တော့ဘူးအဲ့ဒီလိုမရောက်တဲ့အခါကျတော့မှနောက်ကပညာမဲ့ခင်နှစ်ပါးကကြွားချီလာတယ်ဟုတ်တယ်မလားသမာရိမဲ့ခင်သုံးပါးကဖားကင်ထားတယ်သမာရိမဲ့ခင်သုံးပါးကတက်တက်ပြေးထားတယ်အဲ့ဒီအချိန်ကြတော့မှပညာမဲ့ခင်တဲ့ပါကနော်သေသေးချာချာအကဲခတ်ပြီးတော့ကြီးလိုက်တဲ့အခါမှာဩဒါကရုပ်ပဲဒါကနာမ်ပဲဒါကဖြစ်သဘောပဲဒါကပြက်သဘောပဲ ပညာကလည်းသုံးမဲ့ခြင်းမကြဘူးလားကြာပညာမဲ့ခြင်းဆိုတဲ့တရားသူကြီးကသာပြီးသုံးမဲ့ခြင်းချပေးတာဒီလိုမလားအာယုံကိုဖန်ထားတာကသမာဓိမဲ့ခြင်းသုံးပါဘုရားကဖန်ထားတာတော့သမာဓိမဲ့ခြင်းသုံးပါနဲ့ဖန်ထားတယ်ဟောဒါလေးကယုံလားဒါလေးကနာလားဖြစ်သဘောလားပြသဘောလားဒါဒုက္ခသစ္စာသဘောလားဆိုတာကဘုရားကသုံးမဲ့ခြင်းချတာတော့ပညာမဲ့ခြင်းကသုံးမဲ့ခြင်းချတာမလားအဲ့ဒီလိုပိုင်ပိုင်နိုင်နိုင်ဟောဒီမိမိရဲ့တဏ္ဍာမှာဘယ်ရောက်ပင်တာဘယ်ခန္ဓာပဲပေါ်ပေါ်เนาะအခုစိတ်တလိမန္တနာကိုဒီကထားပြောနေတာဖြစ်တဲ့အတွက်ဘယ်စိတ်ပဲပေါ်ပေါ်ပေါ်တဲ့စိတ်ကိုပိုင်ပိုင်နိုင်နိုင်ရှုမှတ်သုံးသက်ခတ်လိုက်နိုင်ပြီဆိုရင်စိတ်လိုကိုလိုက်နေရတာလားကိုယ်လိုစိတ်လိုက်တာလားကိုယ်လိုစိတ်မလိုက်ရဘူးလားလိုက်ရလားအဲ့ဒီနည်းနဲ့ပဏိဒသာမဏေကစဉ်းစားရမလားဟုတ်တယ်နော်ပဏိဒသာမဏေကလေးစဉ်းစားဖို့ပြောပါတယ်အသက်ဝိညာဉ်မရှိတယ်နော်ဟောဒီရေကလေးတွေဟောဒီရေမြောင်းကလေးတွေကတော့မှအသက်ဝိညာဉ်မရှိတော့ဟောဒီရေကလေးတွေတော့မှဟောဒီရေမြောင်းကလေးနဲ့ကိုလိုချင်တဲ့နေရာရောက်အောင်နဲ့ယူပေးနိုင်သေးရင်အသက်ဝိညာဉ်ရှိတဲ့ဟောဒီမိမိတို့ရဲ့တဏ္ဍာမရှိတဲ့စိတ်ကိုကိုလိုချင်တဲ့နေရာရောက်အောင်ကိုလိုချင်တဲ့ပုံစံဖြစ်အောင်ဘာဖြစ်လို့လုံးမယူနိုင်ရမှာလဲဘလူကတွေးတာလဲပဏိတသာမဏေကတွေးတာပေါ့လားအဲ့ဒီတော့ပဏိတသာမဏေကလေးအဲ့ဒီအတွေးနဲ့တော့နောက်ထပ်လည်းတွေးတယ်ရှိပါသေးတယ်ဟုတ်လားခွေးတို့ဒီနေရာမှာဖြတ်ပြောလိုက်တာပါအဲ့ဒီအတွင်းနဲ့နောက်ဆုံးကြတော့ဆွမ်းကရွာလေးရောက်ဆွမ်းကရွာလေးရောက်လို့အဲ့ဒီတွင်းကလေးတွေပြေးပြေးဝါးဝါတွေးပြီးတဲ့အခါကျတော့အရှင်သာရိပုတ္တရာမရိမကြီးကိုပါပြောတော့အရှင်မရတဲ့တပည့်တော်ကြောက်ပြန်ပြီးတော့စိတ်လုံးလုံးအောင်မယ်တဲ့ဘာလုံးလုံးမှလဲစိတ်လုံးလုံးမယ်တဲ့ဝိပဿနာလုံးစရာကိုယ်ကာယနဲ့လုံးတဲ့လုံးလားစိတ်လုံးနဲ့လုံးတဲ့လုံးလားစိတ်နဲ့လုံးတဲ့လုံးတော့ဟုတ်တယ်မလားအဲ့ဒီတော့တပည့်တော်စိတ်လုံးပြန်လုံးအောင်မယ်တဲ့နော်အသက်ဝိညာဉ်မရှိတဲ့အဝိညာဉ်တွေကပစ္စည်းကလေးတွေတောင်မှကိုလိုချင်တဲ့နေရာရောက်အောင်ပို့ဆောင်ပေးနိုင်သေးရင်တပည့်တော်ရဲ့တဏ္ဍာမရှိတဲ့အသက်ဝိညာဉ်ဆိုတဲ့ဟောဒီစိတ်ကလေးကိုကိုလိုချင်တဲ့နေရာရောက်အောင်ဘာဖြစ်လို့လုံးမယူနိုင်ရမှာလဲတပည့်တော်လုံးကြည့်ချင်သေးတယ်ဟုတ်တယ်မဟုတ်လားဘလူကလည်းသန္တိတသာမဏေသူလုံးကြည့်ချင်သေးတယ်လုံးကြည့်ချင်သေးတယ်ဆိုတော့အရှင်သာရိပုတ္တရာမရိမြတ်ကြီးကိုခွင့်ပြခွင့်ပန်ပြီးတော့နော်ဆုံးကရဆုံးအောင်မသွားပဲနဲ့ကျောင်းကိုကြပြတီပြန်သွားတယ်အဲ့လိုပြန်သွားပြီးတော့စိတ်လိုပြန်ပြီးတော့မလုပ်ဘူးလားလို့လားစိတ်လိုပြန်လုပ်တယ်အဲ့လိုစိတ်လိုပြန်လုပ်လိုက်တဲ့အခါကျတော့ဘုန်းကြီးတို့ကဲပြောပါမယ်စိတ်ဆိုတာက54ပါးမရှိဘူးလားရှိလားစိတ်ဆိုတာက54ပါးရှိမြင်ရှိကြတော့လည်းပဲနော်ကျေးဇူးတော်ရေကမှာပါဏိတမဟုတ်တော့ဆရာတော်ဘုရားကြီးကတော့ပြောပါတယ်မင်းတို့အဲ့ဒီစိတ်တွေထဲမှာတွင်ရတွင်ရပေါင်းပြီးတော့ဗရဏကြတဲ့စိတ်ကိုရှာပြီးတော့ကြည့်လိုက်မယ်ဆိုရင်73ပါးရှိတယ်တဲ့ဘယ်နှပါးရှိတော့အဲ့ဒီ73ပါးကအပြင်ဧည့်သည်ကဘယ်နှပါးလဲ5ပါးအတွင်းဧည့်သည်ကဘယ်နှပါးလဲ6ပါးနော်အိမ်သည်စိတ်ကဘယ်နှပါးလဲ2ပါးမလားအပြင်ဧည့်သည်5ပါးကဘယ်လိုတွေတော့မြင်းစိတ်ကြားစိတ်နာစိတ်စားစိတ်ညာနာကောင်းဘယ်နှပါးပါလဲအတွင်းဧည့်သည်6ပါးကဘယ်လိုတွေတော့လောဘစိတ်ဒေါသစိတ်မောဟစိတ်အာလောဘစိတ်အာဒေါသစိတ်တွေးတောစိတ်ဘယ်နှပါးလဲ5ပါး။ဩဒီလိုဆိုတော့နော်အပြင်တော့အတွင်းတော့ဆိုတာကတင်စားပြီးတော့ပြောလိုက်တဲ့သဘောပါပဲ။အပြင်ဆိုတာကဘုန်းကြီးတို့ရေပုံရားအဖြစ်ပြောမယ်ဆိုရင်မျက်စိရယ်နားရယ်နှာခေါင်းရယ်လျှာရယ်ကိုယ်ရယ်အဲ့ဒီအရာ5မျိုးဒီတခြားမှာရှိတာလားအပြင်မှာရှိတာလား5ပါး။အပြင်ဘက်မှာမှီပြီးတော့ဖြစ်တဲ့စိတ်မလို့အပြင်အဲ့တဲ့စိတ်ဒါမလားအပြင်မမှာမိပြီးတော့ဖြစ်တဲ့စိတ်မျိုးအပြင်စိတ်နော်တခါတည်းရမပေါ်တာမဟုတ်လို့ဧည့်သည်စိတ်ငါကိုပါလိုက်တော့အပြင်ဧည့်သည်စိတ်မိမိရဲ့တဏ္ဍာမှာလောဘစိတ်ဒေါသစိတ်မောဟစိတ်အလောဘစိတ်အရောဒစိတ်တွေးတော့စိတ်အဲ့ဒီစိတ်တွေကဘမမီပေါ်လဲမေးရင်မနောမှာမီပေါ်ဘနမမီပေါ်လဲမနောမှာမီပေါ်တာဖြစ်တဲ့မနောကတခြားမှာရှိတာလားတွဲမှာရှိတာအရာကြောင့်မလို့အဲ့ဒီစိတ်တွေဒီတခြားလားတွေးစိတ်လားအမြဲတမ်းပေါ်နေတာလားတခါတည်းမှပေါ်တာလားတခါတည်းမှပေါ်တာမလို့ဧည့်သည်စိတ်အတွင်းနဲ့ဧည့်သည်နဲ့ပေါင်းတော့အတွင်းဧည့်သည်စိတ်တော့အပြင်ဧည့်သည်ကဘယ်နှပါးအတွင်းဧည့်သည်ကဘယ်နှပါး6ပါးရှိသွားပြီနော်အဲ့ဒီအတွင်းဧည့်သည်6ပါးဆိုတာတခြားမဟုတ်ပါဘူးတဲ့တွေးတော်စိတ်ကိုပြောတာပါတယ်ဘယ်လိုကိုပြောတော့မြင်စိတ်ကမြင်စိတ်ပြီးသွားပြီကြားစိတ်ပြီးသွားပြီနာစိတ်ပြီးသွားပြီစားစိတ်ပြီးသွားပြီယန္တာကောင်းစိတ်ပြီးသွားပြီဟုတ်တယ်မလားအာလောကနာဓာရ၅မျိုးမှရှိတဲ့စိတ်၆မျိုးမပြီးဘူးလားပြီးသွား ကျန်တဲ့အတွင်းအတဲ့စိတ်ကြတာဗမာမိပေါ်တယ်ဆိုရင်မနောမှာမိဗမာမိပေါ်တော့မနောမှာမိပေါ်တဲ့စိတ်ဖြစ်တော့ကြောင့်တခြားစိတ်လို့ပြောမှလားတွေးတော်စိတ်လို့ပြောမှလားဒီလိုဆိုရင်ခေါင်းကြီးတို့တော့မြင်စေရဲ့ကြားစေရဲ့နားစေရဲ့စားစေရဲ့ရတာကောင်းစေရဲ့နောက်တစ်ခါတွေးတော်စိတ်ကဘယ်လိုမျိုးလဲ6မျိုးဒီလိုမဟုတ်လားမြင်စိတ်ကဘယ်နှပါ2ပါကြားစိတ်ကတပါးနာစိတ်ကစားစိတ်ကရနာကောင်းစိတ်ကတွေးတော်စိတ်က6ပါးအတွဲတဲ့စိတ်ကတွေးတော်စိတ်မလားတွေးတော်စိတ်ကဘယ်နှပါးလဲအလုံးပေါင်းလိုက်တော့အဲ့တဲ့စိတ်ဘယ်နှပါးလဲ13ပါး17ပါး17ပါးပဲရှိသေးတယ်နော်အလုံးပေါင်းလိုက်တော့အဲ့တဲ့စိတ်ဘယ်နှပါးလဲ17ပါးပဲရှိသေးတယ်9ရဲ့6ရဲ့ပေါင်း17နောက်တစ်ခါကျတော့၄ကိုထောက်တဲ့စိတ်၄ကိုသွင်းတဲ့စိတ်ကမရှိဘူးလားရှိသရုပ်ကြတော့တဲ့နော်အမြဲတမ်းဖြစ်နေတဲ့စိတ်မို့လို့ဘာစိတ်လို့ပြောမလဲအဲ့တဲ့စိတ်ဒီလိုမလားအဲ့တော့မောသောဆရာတော်ဘုရားကြီးဥပနိတရားအရာပြောမယ်ဆိုလို့ရှိရင်မိမိရဲ့တဏ္ဍာမှာကက်ခတ်ကြည့်နေတဲ့စိတ်ပေါ့ဘယ်လိုမျိုးရှိလဲအဲ့ဒီ13မျိုးရမှာအပြင်းတဲ့စိတ်ပေါ်ရင်အပြင်းတဲ့စိတ်ကြီးအပြင်းတဲ့စိတ်မပေါ်ရင်အတွင်းတဲ့စိတ်ကြီးဒီလိုမလားအပြင်းတဲ့စိတ်နဲ့ကောအတွင်းတဲ့စိတ်ကောမပေါ်ဘူးဆိုရင်ဘယ်လိုကြည့်ရမလဲ။ခြင်းတဲ့စိတ်ကိုကြည့်။ခြင်းတဲ့စိတ်ကဘယ်နှပါလဲ။ဘယ်လိုတွေပါလဲ။ဒီကိုထုံးတဲ့စိတ်၊ဒီကိုသိတဲ့စိတ်။အဲဒီစိတ်နှစ်ပါးကတော့ရှုစရာများခင်းရသလား။ရှုစရာများရှားသလား။ဒါဖြစ်လို့လည်းမေးတော့အမြဲတမ်းဖြစ်နေလို့။ဒါကြောင့်အင်းတဲ့စိတ်ပေါ်ရင်အင်းတဲ့စိတ်ကိုကြည့်။အင်းတဲ့စိတ်မပေါ်ရင်အဲ့တဲ့စိတ်ကိုအဲ့တဲ့စိတ်ပေါ်ရင်အဲ့တဲ့စိတ်ကိုကြည့်။အဲ့တဲ့စိတ်မပေါ်ရင်ဘလို့ကိုကြည့်ရပါလဲအင်းတဲ့စိတ်ကဘယ်နှပါလဲဘလို့တွေပါလဲဒီကိုထုံးတဲ့စိတ်ဒီကိုသိတဲ့စိတ်ဘယ်စိတ်ပဲပေါ်ပေါ်အဲ့ဒီစိတ်တွေကိုနော်တမာရိမဲ့ခင်သုံးပါလေလှမ်းပြီးတော့ဖမ်းပြီးတော့မဆောက်ရဘူးလားဆောက်ထားရအဲ့ဒီလိုဆောက်ထားပြီးတော့ပညာမဲ့ခင်တော့ကလိုက်နိုင်အောင်သူတို့ကတက်မပေးရဘူးလားတက်ပေးရမှာလားအဲ့ဒီလိုတက်ပေးပြီးတော့မှပညာမဲ့ခင်နဲ့ပန်းနဲ့လှမ်းပြီးတော့ကြည့်လိုက်ကြဒါကယုတ်တရားဒါကလက်တရားမတွေ့ရဘူးလားတွေ့ရလားဓာကအတွင်းတဲ့စိတ်ဓာကပြင်းတဲ့စိတ်မတွေ့ရဘူးလားတွေ့ရလားဘယ်စိတ်ပဲပေါ်ပေါ်ဘယ်စိတ်ကိုပဲကြည်ကြည်စိတ်မှန်သမျှဖြစ်ပြပါသစ္စာတော်ရှုတဲ့ဉာဏ်ကပါသစ္စာတော်မေကသစ္စာဟောမေကငါးပါးမဆုံးဘူးလားဆုံးသွားလားအဲ့ဒီအချိန်မှာတဏမာနဒိဋ္ဌိကိလေသာတွေမသိဘူးလားနေသွားလားတဏမာနဒိဋ္ဌိကိလေသာသေးတာဒီပါသစ္စာသေးတော့အကြောင်းသိလို့ကြုံနေတာကပါသစ္စာတော်ဒီတော့သစ္စာနော်တခြားလုံးလုံးနေတာလားစိတ်လုံးလုံးနေတာလားစိတ်ခိုင်းတဲ့အတိုင်းကိုသွားနေရတာလားကိုခိုင်းတဲ့အတိုင်းစိတ်ကိုမြင်နေရတာလားအဲကိုကြည့်တဲ့အတိုင်းစိတ်ကိုမြင်နေရတာမလားအဲ့ဒါလို့မြင်အောင်ကြည့်လိုက်တာပန္နိတသာမဏေကလေးနော်ဖြစ်ပြတဲ့ရင်းဖြစ်ပြတဲ့မောရကလည်းဖြစ်ပြတဲ့ဆုံးပြီးတော့မက်ဖို့တွေမရဘူးလားရလားအဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီတွေလည်းပဲမညာဖွညာရကြင်ပါလေဆိုရင်တခြားလုံးလုံးရပါလားစိတ်လုံးလုံးရပါလားသိလို့လုပ်တဲ့အခါကျတော့ရှေ့ပြင်းဖြစ်နေတမာရိမက်ကေသုံးပါလွတ်မထရဘူးလားဘယ်နေရာတွေလွတ်ထရမှာလဲမျက်စိအကြီးနားကြီးနှာခေါင်းကြီးလျှာကြီးကိုယ်ကြီးစိတ်အဲ့ဒီနေရာတွေမလွတ်ထရဘူးလားလွတ်ထရမှာလားလွတ်ထားလို့အာယုအရှုခံနေရာလေးတွေတွေ့ပြီဆိုတာနဲ့တပြိုင်တည်းဘယ်လိုနဲ့လှမ်းဆုံးကင်ထားရမှာလဲတမာရိမက်ကေသုံးပါလို့ဘယ်လိုနဲ့ဆုံးကင်ထားရမှာလဲတမာရိမက်ကေဆုံးကင်သုံးပါနဲ့ဆုံးကင်ထားပြီးတော့ဘယ်လိုနဲ့ကြည့်ရမှာလဲပညာမဲ့ခင်နဲ့ကြည့်လိုက်တော့ဖြစ်ပြက်နေမမြင်ဘူးလားဖြစ်ပြက်နေမမုံဘူးလားဖြစ်ပြက်နေမဆုံးဘူးလားအဲဒီလိုဖြစ်ပြက်မုံဖြစ်ပြက်ဆုံးရှုမှတ်သုံးသပ်နိုင်ရင်လည်းပဲစိတ်တန်နိမသနာနီးနဲ့နိဗ္ဗာန်ချမ်းသာရပါလိမ့်မယ်ဟုတ်တယ်မဟုတ်လားအဲဒါကြောင့်ဘုန်းကြီးတို့ယောဂီတွေလည်းပဲနိဗ္ဗာန်ချမ်းသာရအောင်တတိပဏ္ဏ၄မျိုးထဲမှာသန္တိတသာမဏေကလေးရထောင်နှလုံးမူပြီးတော့မိမိတို့ရဲ့တဏ္ဍာမကြီးတဲ့စိတ်ကိုမိမိတို့အလိုချတမာရိမက်ခင်သုံးပါနဲ့ချုပ်ကင်ပြီးတော့ပညာမဲ့ခင်နှစ်ပါးနဲ့အာရပါရနော်ဖြစ်ပြတဲ့မြင်အောင်ကြည့်လိုက်ကြစမ်းပါဖြစ်ပြတဲ့မုံအောင်ကြည့်လိုက်ကြစမ်းပါဖြစ်ပြတဲ့ဆုံးအောင်ကြည့်လိုက်ကြစမ်းပါဖြစ်ပြတဲ့ရင်ဖြစ်ပြတဲ့မုံဖြစ်ပြတဲ့ဆုံးပြီးတော့နိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့နာယီစီလို့သာဓုခေါ်တော့ကြအောင်စို့အေးကျမ်းမှာချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ပွင့်တင်နေအောင်ကျေးဇူးဆောင်ချတော်ပါနဲ့တော့သာသနာပြည့်ပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။